Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA အမေရိကန်အသံရ2024ခုနှစ်ဖေဖော်ဝါရီလ22ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ခန်းနဲ့9:00နာရီထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ Hamas ဖန်ထားတဲ့ Israel တစ်စက္ကန့်တွင်လူမျိုးရေးသဘောတူညီမှုတရားရဖို့တိုးတက်တဲ့လက္ခဏာတွေရှိလာပြီလို့ Israel ကာကွယ်ရေးအစိုးရဖွဲ့ဝင်တူကပြောပါတယ်။ယူကရိန်းစစ်နှစ်နှစ်ပြည့်မတိုင်ခင်ရပိုင်းတွင်းမှာပဲရုရှားကရေယူတံခတ်မှုသစ်လုပ်ဖို့ EU ဥရောပသမဂ္ဂမှသဘောတူညီမှုရပါတယ်။မြန်မာစစ်ကောင်းဆောင်ဘူဂျုံကြီးမင်းအောင်လှိုင်ဟာရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့နျူကလ ியர் နည်းပညာပါဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
်။ထိုင်းမြန်မာနယ်စပ်မဲဆောက်မှာနယ်စပ်ဖြတ်သူတွေကိုစီးစစ်တင်းချက်နေကြောင်းသတင်းပေးပို့ချက်အန်နဲ့၆ဖြူဒေသတော်ဝန်ကစီးရဲချင်းချောက်မှုယူကရိန်းစစ်ရေးအတွက်နိုင်ငံတကာအထောက်ပံ့အကြောင်းအမေရိကန်ပြည်တွင်ပြောင်းရွှေ့နေထိုင်သူတိုးလာတဲ့အခြေအနေစတဲ့သတင်းဆောင်မတွေကိုတော့သတင်းနယ်ပြည်မှာနှားဆင်ချရပါမယ်ရှင်။အဖက်ဆင်ကဏ္ဍတွေတဲမှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအကစားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ကိုငင်းချင်းဧကသတင်းနယ်တင်ပြပါမယ်ရှင
်။ဂါဇာမှာယာယီအဖြစ်ရရေးဒေသတွေမှာတွစ်ဆုံဆွေးနွေးတာတွေရှိနေတယ်မှာပဲ။ဟာမတ်စ်တွေဖန်ထားတဲ့အစ္စရေးတစ်စက္ကန့်တွေပြန်လွတ်မြောက်ရေးသဘောတူညီချက်အတတိယရဖို့တိုးတက်မှုလက္ခဏာတွေရှိနေပြီဖြစ်ကြောင်းအစ္စရေးကာဝေးအစိုးရအဖွဲ့ဝင်ဘယ်နီဂန့်စ်ကဗိုလ်တော်နှစ်ကပြောပါတယ်တစ်စက္ကန့်ပြန်လွတ်လာရေးသဘောတူညီချက်တရက်ကိုရဖို့ဆက်လက်ကြိုးပမ်းနေပြီးဖြစ်နိုင်ခြေရှိတဲ့လက္ခဏာတွေရှိနေတယ်လို့ဆိုပါတယ်တစ်စက္ကန့်တွေပြန်လွတ်ရေးနီလန်းတွေရှားနေတာမှာရက်တန့်ပြစ်မှာမဟုတ်ဘဲသူတို့တွေအိမ်ပြန်နိုင်ဖို့ဘလို့အခွင့်အရေးမျိုးကိုမဆိုလက်လွတ်မခံဘူးလို့ဆိုပါတယ်ဒါပေမဲ့သဘောတူညီချက်အစ်စ်မရခဲ့ရင်ဂါဇာကမ်းမြောင်မှာဆက်စင်ရီဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးရှေ့လာမှာစမဲ့အစ္စလမ်ဘာသာဝင်တွေရဲ့ရမ်ဇန်ဥပုပ်လအတွင်းပါလက်စတိုင်းတစ်ခုတည်းအများအပြားရောက်နေတဲ့တောင်ဘက်ချမ်းအီဂျစ်နယ်စပ်ကရာဖာကိုမြေပြင်ထိုးစစ်တွေစတင်မယ်လို့ဂန့်စ်ကသတိပေးပါတယ်တချိန်ထဲမှာပဲဗိုလ်တုံးတွေကအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသတစ်ခုလုံးမှာပါလက်စတိုင်း68ဦးထက်မနည်းသေဆုံးခဲ့ပါတယ်များစီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာဗိုလ်တုံးတွေနဲ့ပိုင်းကအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်လူနှုတ်ဦးသေဆုံးပြီးပျက်စီးမှုတွေရှိခဲ့ကြောင်းစီးရီးယားအစိုးရကကြေညာပါတယ်။အစ္စရေးဘက်ကတော့ဒီတိုက်ခိုက်မှုကိုအတိမပြုပါဘူး။တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာမှာရှိတဲ့ AP သတင်းတောက်ရဲ့သတင်းပေးပို့ချက်မှာတော့ဒီတိုက်ခိုက်မှုကြောင့်ဆယ်တပ်အဆောင်ရဲ့စတုတ်တက်ထိခိုက်ခဲ့ပြီးအနည်းတစ်ဝိုက်မှာလည်းပျက်စီးဆုံးရှုံးမှုတွေရှိတယ်ဆိုပါတယ်။ဗြိတိန်ခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ခေါင်းဆောင်ရာမီအဗ်ဒူရာမန်ရဲ့ပြောဆိုချက်အရအဆောင်တိုက်ခိုက်တွင်းမှာလူနှစ်ဦးသေဆုံးခဲ့ပြီးသူတို့ဘသူဘဝဆိုတာတော့မသိရသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုဟာအရင်လကလက်ဘရွန်နိုင်ငံမြို့တော်ဘေရွတ်မှာဖြစ်ခဲ့တဲ့ပါလက်စတိုင်းဟာမတ်စ်အဖွဲ့ထိတ်တန့်အရာရှိတူဖြစ်တဲ့ဆာလာဦးရီတပ်ဖြတ်ခံရတဲ့ပုံစံနဲ့စင်တူကြောင်းသူက AP သတင်းကိုပြောပါတယ်။ဒီပိုင်းထဲမှာပဲဆီးရီးယားရဲ့အိမ်နီးချင်းလက်ဘရွန်နိုင်ငံမှာလည်းအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်အမျိုးသမီးငယ်တဦးပါဝင်လူနှစ်ဦးသေဆုံးခဲ့တယ်လို့ Hezbollah အဖွဲ့ကအစ္စရေးမြောက်ပိုင်းကရွာတရွာကိုဒုံးကျည်နဲ့ပြစ်ခတ်တက်ခတ်ချိန်မှာအစ္စရေးဘက်ကလက်တော့ပြန်လို့ဖြစ်ပါတယ်။ဗိုလ်တုံးနေမှာပဲလေဘရွန်နိုင်ငံခြားရေးဝန်ကြီးအဗ်ဒူလာဘူဟာမီကဘေရွတ်မြို့တော်မှာအမေရိကန်အထက်လွှတ်တော်အမတ်ရစ်ချတ်ဘလူးမန်သဲလ်နဲ့အမတ်ခရစ်ကွန်စတိုနဲ့တွေ့ဆုံဆွေးနွေးရမှာတော့အစ္စရေးအနေနဲ့စစ်ပွဲဖော်ဆောင်ရေးမူဝါဒကိုဆက်လုပ်နေမယ့်အစားငြိမ်းချမ်းရေးအတွက်အခွင့်အရေးပေးဖို့တောင်းဆိုကြောင်းပြောခဲ့ပါတယ်များ။ယူကရိန်းစစ်ပွဲမှာရုရှားကိုအကူအညီပေးနေတယ်လို့တန်မြတ်ဖြစ်ခံရတဲ့တရုတ်ကုမ္ပဏီတချို့ပါဝင်စီးပွားရေးလုပ်ငန်းတွေကိုပိတ်မှတ်ထားတဲ့ရုရှားပေါ်ပိတ်ဆို့အရေးယူမှုအစီအစဉ်အသစ်တရက်ကိုဥရောပသမဂ္ဂနိုင်ငံများ EU ကဗိုလ်တုံးနေမှာသဘောတူညီခဲ့ကြပါတယ်။ EU တန်မှန်တွေရဲ့ပြောဆိုချက်ကိုကူးကားပြီးကုမ္ပဏီနဲ့လူပုဂ္ဂိုလ်200လောက်ကိုပိတ်ဆို့အရေးယူဖို့သဘောတူညီခဲ့ကြောင်း AP သတင်းကဆိုပါတယ်။ဒါဟာ February 24ရက်2022ခုနှစ်မှာစတင်ခဲ့တဲ့ရုရှားရဲ့ယူကရိန်းချွတ်ချော့စစ်ဒုတိယနှစ်ပတ်လည်နေ့နဲ့တိုက်ဆိုင်နေတယ်လို့ရုရှားတိုက်ခိုက်ကောင်းဆောင် Alexei Navalny ထောင်ထဲမှာသေဆုံးခဲ့ပြီးနောက်ပိုင်းရပ်ပိုင်းအတွင်းမှာထွက်လာတယ်ဖြစ်ပါတယ်။အခုအရေးယူချက်က EU ကချမှတ်ထားတဲ့တန်ခတ်အရေးယူရဲမှာအကျယ်ပြန့်ဆုံးတစ်ခုဖြစ်တယ်လို့လက်ရှိ EU အလှည့်ကျဥက္ကဋ္ဌဘယ်လ်ဂျီယံနိုင်ငံကထုတ်ပြန်ပါတယ်။တန်ခတ်ပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးအသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူး။ရုရှားကအကူအညီပေးတယ်လို့ယူဆရတဲ့တရုတ်ကုမ္ပဏီအများအပြားကိုတန်ခတ်ပိတ်ဆို့မှုစင်းထဲမှာထည့်ခဲ့တယ်လို့ EU တန်တမာတွေကပြောပါတယ်။စုစုပေါင်းပြတ်မှတ်ထားတဲ့စင်းရဲ2000ပါဝင်နဲ့ရုရှားပေါ်13ချိန်မြောက်တန်ခတ်ပိတ်ဆို့မဲ့အစီအစဉ်ကိုကြိုးဆိုကြောင်းဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဖွန်ဒါလာရန်ကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
အ
အန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ကျသာရနေမနက်ခင်း VOA သတင်းတွေကိုဆက်လက်တင်ပြပေးပါမယ်ခင်ဗျာမြန်မာအနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအန်ဒရီယူတင်ဂိုနဲ့တွေ့ဆုံပြီးနျူကလ িয়ার ပညာပါဝင်စစ်ကောင်စီနဲ့ရုရှားကြားချစ်ချည်ရင်းနှီးတဲ့ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာစေဆွေးနွေးခဲ့ကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာကဗိုလ်ချုပ်နေမှာဖော်ပြပါတယ်နျူကလ িয়ার ပညာကိုငြိမ်းချမ်းစွာအသုံးချရေးရေအားလျှက်စစ်ထုတ်လို့ရေးနဲ့နေအောင်ကြီးစွမ်းအင်သုံးလျှက်စစ်တအားထုတ်လို့ရေးစတဲ့ကဏ္ဍတွေမှာပုံမပူပေါင်းဆောင်ရွက်နိုင်ရေးနေပြည်တော်မှာအင်္ဂါနေ့ကဆွေးနွေးခဲ့ကြကြောင်းစစ်ကောင်စီသတင်းစာမှာဖော်ပြပါတယ်။ဒါ့အပြင်ခီးသွွားလုပ်ငန်းမြင့်တေးလူမှုရေးနဲ့ပညာရေးကဏ္ဍတွေမှာလည်းပူပေါင်းဆောင်ရွက်ရေးမြန်မာနိုင်ငံကိုတက်မြေဩဇာထောက်ပံ့ရေးနဲ့နှစ်နိုင်ငံဆက်ဆံရေးပုံမပူပေါင်းဆောင်ရွက်နိုင်ဖို့ဆွေးနွေးခဲ့တဲ့ဆိုပါတယ်။အနာသိမ့်မီနောက်ပိုင်းမြန်မာစစ်တပ်ပေါ်အနောက်နိုင်ငံတွေကရေးယူတန်ခတ်ထားလို့စစ်ကောင်စီကအဓိကနိုင်ငံတွေကမိတ်ဖက်တွေအဖြစ်တရုတ်နဲ့ရုရှားနဲ့နိုင်ငံတို့ပဲအဓိကအားကိုးနေရပြီးနိနိကက်ကက်နဲ့ဆက်ဆံနေကြောင်းလေလာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျ။မြန်မာစစ်ကောင်စီဟာမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုအသက်သွင်းလာတာကသူ့ရဲ့အားနည်းချက်ကိုပြတ်တတာဖြစ်ပေမဲ့ဒါဟာရက်သားတွေကိုပိုပြီးချိမ့်ချောက်လာနိုင်တယ်လို့ပုံမထိခိုက်လာနိုင်တယ်လို့လူထုကိုကာဝယ်ပေးဖို့နိုင်ငံတကာအနေနဲ့ပြင်းထန်တဲ့အရေးယူမှုတွေလုပ်ဖို့တောင်းဆိုကြောင်းကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကဗိုလ်ချုပ်နေ့ကကြေညာချက်ထုတ်ပြန်ပါတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စစ်ဆေးကိုဖယ်ကျင်ပြီးမြန်မာပြည်သူတွေကိုအကာအကွယ်ပေးရေးရည်ကြီးလှုပ်ဆောင်ရမယ်လို့ကုလလူခွေးဆိုင်ရာမဟာမင်းကြီးရုံးရဲ့တရားဝင် website မှာထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အထိနားနေတဲ့မြန်မာစစ်တပ်ဟာပိုပြီးအနေနဲ့များလာနေတယ်လို့ကုလသမဂ္ဂကျွမ်းကျင်သူကပြောပါတယ်စစ်မှုထမ်းဥပဒေကိုအသက်သွင်းဖို့ကြိုးပမ်းပြီးနိုင်ငံတော်ကအရက်သားတွေကိုထိခိုက်စေတဲ့အဓမ္မလူသူစုဆောင်တဲ့ပုံစံလုပ်ဖို့ကြိုးစားနေတယ်လို့ထောက်ပြပါတယ်ဒီမိန့်ထွက်ပြီးမကြမီလူငယ်တချို့မြို့ပေါ်မှာလည်းပြန်ပြီးဆွဲခံရတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပြီးခြေရွာတွေမှာလည်းလူထုကိုအဓမ္မလောအပ်ပေးစေခိုင်းပေါ်တာဆွဲတာနဲ့လူသားတိုင်းတွေဖြစ်အသုံးပြုနေကြောင်း Tom Andrews ကသတိပေးထားပါတယ်။လူငယ်တွေဟာစစ်ဆွေးရဲ့အကြမ်းဖက်အုပ်စုမှုစနစ်ထဲအတင်းကျပ်ပါဝင်ရမှာကိုထိတ်လန့်နေကြလို့စစ်မှုထမ်းရမယ့်အရေးကလွတ်မြောက်ဖို့နေဆက်ဖြတ်ကျော်ထွက်ပြေးတာတွေတိုးလာမှာဖြစ်ကြောင်းသူကထောက်ပြထားပါတယ်ခင်ဗျ။မြန်မာနဲ့နယ်နိမိတ်ချင်းထိဆက်နေတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမီဇိုရမ်ပြည်နယ်မှာလူရာနဲ့ခြေရာနေဆက်တစ်ချောင်းလက်စွာသွာလာခွင့်ကိုဖျက်သိမ်းမဲ့အိန္ဒိယဘုအစိုးရရဲ့ဆုံးဖြတ်ချက်ကိုဗုဒ္ဓဦးနေ့ကစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မြို့တော်အိုက်ဇောကဆန္ဒပြပွဲမှာမိုင်းတစ်ထောင်ကျော်ရှည်တဲ့အိန္ဒိယမြန်မာနေဆက်တစ်လျှောက်နေဆက်စီယိုခတ်မဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ခဲ့ကြပါတယ်။နေဆက်တစ်ဖက်တစ်ချက်မှာမိသားစုတွေရှိနေတာကြောင့်လွတ်လွတ်လပ်လပ်ပွားလာခွင့်ကိုဆက်ထားရှိဖို့တောင်းဆိုကြောင်းမီဇိုလူငယ်အစည်းအရုံးကပြောပါတယ်။မီဇိုရန်ပြည်နယ်တဲကိုမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်အများစုကအိန္ဒိယအရှေ့မြောက်ပိုင်းမှာနေထိုင်တဲ့မီဇိုလူမျိုးတွေနဲ့မျိုးနွယ်တူကူကီဆိုလူမျိုးစုတွေဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာနှစ်ဖက်နေဆက်တစ်လျှောက်နေထိုင်ကြတဲ့မျိုးနွယ်တူလူစုတွေကြားနေကြားမြင့်ကိုဖျက်ချော်ပြီးစေမိုင်လောက်ထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာခွင့်ရှိတဲ့သဘောတူညီချက်ရှိနေတာပါဆန္ဒပြခေါင်းဆောင်တဦးဖြစ်သူလာမာခူဝါနာကတော့နေဆက်ပိတ်ဖို့တောင်းဆိုချက်ကမနီပူရာပြည်နယ်ကတောင်းဆိုလာလို့ AP သတင်းကိုပြောပါတယ်မနီပူရာပြည်နယ်ထဲမှာမနေ့မေလတုန်းကလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့ပြီးလူ150ထဲမှတည်းသေဆုံးခဲ့ရမှာမနီပူဝန်ကြီးချုပ်ဘီအန်စင်းကမြန်မာနိုင်ငံဘက်ကလာတဲ့ကျေးစားတပ်ဖွဲ့ဝင်တွေကမငြိမ်မသက်ဖြစ်အောင်လှုပ်ဆော်ခဲ့တယ်ဆိုပြီးဆွဆွဲထားပါတယ်
ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချန်အေးတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီအမှတ်၁ချစ်ချီတရားကနေမှတ်ပုံတင်တဲ့ခုနှစ်ရက်နယ်စပ်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုထိုင်းဆိုရတာဝန်ရှိသူတွေကစီစစ်ပြီးထိုင်းဘက်ကအထောက်အထားရှိသူတွေအမှတ်ခံပြီးမှဝင်ခွင့်ပေးတာတွေလှုပ်လာနေပါတယ်ထိုင်းခြေဆိုင် VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်ပြီးမှထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီအမှတ်တချစ်ကြေတကားကနေမြမမတ်ပုံတင်တဲ့ခုနှစ်ရက်နေဆက်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုဝင်ခွင့်မပေးတော့ပဲမဲဆောက်ဘက်ကအာမခံသူမရှိရင်ပြန်လွတ်နေတယ်ဆိုပြီးနေဆက်နေပြည်သူတို့ကပြောပြပါဗါတယ်
မနည်းရတော့ကျွန်တော်တငယ်ချင်းတရားဒီဘက်ကိုလာတယ်ဒီဘက်သူခရယဝင်မှာပကန်းနေလက်မလောက်ပြလိုက်တယ်အဲ့ဒီလက်မလောက်ပြလိုက်တဲ့ခါကျထိုင်ဘက်ကိုရောက်လာတယ်မာထိုင်ဘက်ရောက်လာတဲ့ခါကျတော့သူဂိတ်နံပါတ်တွေရှိတယ်ဂိတ်နံပါတ်ဂိတ်နံပါတ်ရှိတဲ့ခါကျတော့ကျွန်တော်စီကိုဖုံးဆက်လာတယ်ဖုံးဆက်လာတဲ့ခါကျတော့သူကပါပြောလဲဆိုတော့အဘိုးနဲ့တစ်ချက်လောက်ကူညီပြီးသွားလာတယ်ဒါပြလို့လည်းနေလို့ပြောလို့ဆိုတော့အဲ့ဒီဘက်ကဒီဘက်ကမှနေတဲ့လူသားတွေပြီးတော့တဲ့အဲ့ဒီကံမှာဒီလူကမဲဆောက်တော့မနေပါဘူး။အမလာကံမှာဝင်လို့ရမယ်တဲ့။အမတ်ဆက်တော့ညံပတ်ခဲ့ကြပါတော့။အဲ့ဒါအဲ့လိုပြောတယ်လေဝင်မရဆိုအဲ့ဆိုလေးပြန်ခဲ့ပါလား
။ဒီလိုလောက်တာဟာဖေဖော်ဝါရီလ20ရက်နေ့ကနေစတင်ခဲ့ပြီးထိုင်းဘက်ချမ်းကအထောက်ထားရှိသူတဦးကစာရွက်စာတမ်းတွေပေးပြီးအမခံရတာလို့လဲဆိုပါတယ်။ဒါပေမဲ့လာတဲ့သူကမပြန်ဘူးဆိုရင်အမခံတဲ့သူကပြဿနာဖြစ်နိုင်တဲ့အတွက်အာမခံဖို့မလွယ်ဘူးလို့လည်းဆိုပါရဲ့
သူကလည်းပါသွားတယ်အာမခံတဲ့လူကလည်းဒီလက်မှတ်တွေပါပါတယ်ဟာလေအဲဒါဆက်ကွေးနေပါတယ်ဆက်တက်ပြီးမှဒါဆက်ပြီးကြလားဒီလူကဒီကမှမနေဘူးသေးလားဝလားမှန်းနေဆိုမှအာဒီလိုသူကအာမခံတဲ့လူရှိမှဒီဘက်ကိုလာခွင့်ပေးတယ်ကိုပြဿနာကကိုပမာနေတယ်ပဲတစ်သိမှနေတယ်ပါလို့ရတော့အကောင်အမဒီကဟိုပန်းရောင်ကအကောင်လုံးမိတ်တူပြီးတော့သူကအကောင်လုံးယူသွားပါလေ
မြန်မာပြည်သားတွေဟာစစ်မှုထမ်းဥပဒေမထွက်ခင်ကလေးကထိုင်းမှာရရအလုံးလုံးဖို့အတွက်နေဆက်ဖြတ်ကျော်လက်မှတ်တွေကိုတတ်တမ်းမတိုးပဲထိုင်းဘက်မှာပဲနေထိုင်နေလိုက်ကြပါတယ်အခုလည်းအဲ့ဒီလိုမျိုးမပြန်ကြတဲ့သူတွေများလာတဲ့အတွက်ထိုင်းဘက်ကစီစစ်တင်းကျပ်မှုတွေပိုများလာနေတယ်လို့လည်းအလုံသမားရေးနှုတ်ထားသူဦးမိုးကျိုးကပြောပါတယ
်ခေါင်းရဲလက်မှတ်ခေါင်းချုံရဲခေါင်းရဲပေါ့အဲ့ဒါမြန်မာနိုင်ငံဘက်ကအတူသားမှတ်ပုံတွေနဲ့ချုံရဲခေါင်းရဲလာခွေရတာတော်တော်များများချုံရဲခေါင်းရဲလက်မှတ်နဲ့မြန်မာနိုင်ငံဒီတိုင်းပဲချမ်းမဲဆောက်ကိုလာတဲ့လူကြီးကမပြန်ကြလို့မပြန်ကြဘူးမပြန်ကြတဲ့အတွက
်
ဒီကကိုကမပြန်မနဲ့မဲဆောက်မှာနေနေတာပုံတာလေသူပြီးတော့ဘယ်တော့ဒီကနေပြန်တော့မဲဆောက်မှာရရလို့ဒီကျုပ်ကတော့သွားဖို့လည်းဆောင်ကြအ
ခုဆိုရင်မြောက်ရီဘက်ကနေလာတဲ့ခေါင်းရွက်ပြတ်ထိုးဈေးတွေဟာတိုင်းပဲချမ်းမဲဆောက်ဘက်ကိုလာပြီးနေသွားညပြန်လုပ်ပြီးဈေးလာရောင်းကြတာတွေကိုလည်းတိုင်းဘက်ကဖမ်းဆီးတာတွေလုပ်နေပါတယ်တရားဝင်နေဆက်ဖြတ်ကျော်လက်မှတ်နဲ့လာခဲ့ပြီမဲ့ဈေးရောင်းဝယ်မရှိတာကြောင့်ဖမ်းဆီးတာလို့လဲဆိုပါတယ်အခုဆိုရင်မြန်မာဘက်ကလည်းတင်းကျပ်မှုတွေလုပ်ပြီးထိုင်းဘက်ကိုလာတဲ့သူတချို့ကိုမှတ်ပုံကျင်သိမ်းတာတွေလုပ်သလိုထိုင်းဘက်ကအထောက်အထားရှိသူတူဦးကအမခန့်လုပ်ပေးမှသာထိုင်းဘက်ကိုဝင်ခွင့်ရတယ်ဆိုပြီးလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်မြို့တော်စစ်တွေအနေကမြို့အများစုကိုအေးအေးရခိုင်တပ်တော်ကသိမ်းအပြီးစစ်တွေအနည်းတစ်ဝိုက်အပြင်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအန်းနဲ့ချောက်ဖြူတစ်ဝိုက်တိုက်ပွဲပိုပြင်းထန်လာနိုင်တယ်လို့စောင့်ကြည့်သူတွေကယူဆကြပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အတွင်း80ဖြစ်လာနိုင်ခြေတွေကိုကိုဝင်းမင်းစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်နယ်ဆက်ထွက်ပေါက်အရေးပါတဲ့ချင်းဆက်ကပလောဝကိုစသိမ်းခဲ့ပြီးအေးအင်းနဲ့အရေးပါတဲ့စစ်တွေနဲ့တိုင်းစစ်ဌာနချုပ်အန်းပြင်တရုတ်စီးပွားတိကချက်ချာကြောက်ဖြူမျိုးကြီးကိုပါချင်းချောက်လာနေပြီလို့ရခိုင်စီးစောင့်ကြည့်နေသူတွေကပြောပါတယ်ရခိုင်ခြေစိုက်နရင်စရာသတင်းဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုရခိုင်တိုက်ပွဲနောက်ဆုံးထူးခြားမှုကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်ဒီရခိုင်ရဲမြောက်ပိုင်းပေါ်ဗျာဘူတီတောင်ဆိုရင်ဘူတီတောင်မှာလည်းစကခါ15ရှိတယ်ပြီးရသေးတောင်ရှိတယ်မောင်တို့ရှိတာပေါ့ဒီပြီးရင်ပုံမချွန်းရှိတာပေါ့အခုကအဲ့ဒီမျိုးတွေမှာရှိတဲ့တိုင်းရင်းတွေအကုန်လုံးတော့အေကဝိုင်းစပိုက်ဆိုထားတာပေါ့ဗျာပိုက်ဆိုထားတော့ဒီမြန်မာဒီစစ်ကောင်စီဖက်ကတော့ခံစိတ်အတွင်းမှာပဲသူတို့ရှိနေတာပေါ့နောက်တစ်ခုမှလည်းဒီစစ်တွေကိုတော့ဒါကစားကိုတော့လက်နာချဖို့ဒီစစ်တမင်းမှာရှိတဲ့တိုင်းရင်းတွေအကုန်လုံးလက်နာချဖို့တော့အေကပြောထားတာရှိတယ်တကယ်လို့လက်နာမချဘူးဆိုရင်ဝင်တိုက်မယ်ဆိုတဲ့သတင်းတွေလည်းကျွန်တော်တို့ထွက်နေတာကိုကြားပါတယ်နောက်တစ်ခုကတော့အရေးကြီးတဲ့နေရာကသုံးခုရှိတာပေါ့လက်ရှိရှိမှာတစ်ခုကတော့စစ်တွေရယ်တစ်ခုကတော့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေစိုက်တဲ့အန်းရယ်ပြီးရင်ကြောက်ဖြူရယ်ပေါ့နော်ကြောက်ဖြူကတော့ဒီတရုတ်စီမံကြီးနဲ့ရှိတဲ့နေရာပေါ့အဲ့ဒီနေရာသုံးခုစလုံးမှာတော့တပ်ပွဲတွေကအခုဆက်ပြီးတော့ဖြစ်နေတာပေါ့
နောက်ဒီအရေးပါတဲ့နေရာတွေမှာရှစ်ဆက်တိုက်ပွဲထစ်လာဖို့များတာကိုလည်းဥခိုင်မြတ်ကျော်ကအခုလိုဆက်ရှင်းပြပါတယ
်ဒီစစ်ကောင်စီဘက်ကစိတ်ရှုံးနေတာပေါ့ဗျာပြီးရင်စစ်ပန်းဆိုင်ရာရတို့တို့ကိုဖြိုပြေးဖြစ်နေတဲ့အရှင်ဖြစ်တာပေါ့အဲ့ဒါကြောင့်ဒီအေဖက်ကလည်းဒီရှိမှာတော့ပို့ပြီးတော့သူ့ရဲ့စိတ်ဆင်ရဲကိုတိုးပြီးတော့ဖြင်းပြီးတော့လှုပ်လာနိုင်တဲ့အနေအထားရှိတာပေါ့ဘာလို့ဆိုတော့ဟိုသူတို့ကတိုက်ပွဲတိုင်းမှာလည်းအောင်းနေတယ်တို့ကဒီတိုက်ပွဲတွေကတော့ရှင်းမှာဆက်ပြီးတော့ပြင်းပြင်းထန်ထန်ဖ ဖြစ်လာနိုင်တယ်အေကထိုးစိတ်တွေကိုပြင်းပြင်းထန်ထန်ပြုလုပ်လာနိုင်တယ်လို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ်ခင်ဗျအ
ဲဒီတော့စစ်ကောင်စီရဲ့အခုလိုမြို့ကြီးတွေကြီးမားတဲ့စစ်စခန်းကြီးတွေတစ်ခုပြီးတစ်ခုကျသွားရတာလဲလို့မေးရမှာဥခိုင်မြကျော်က
အထူးသဖြင့်ကြောက်တော်ရုံးမှာဖြစ်သွားတဲ့ကိစ္စတွေပေါ့ဗျာအင်းအားလင်းလာလောက်ရှိတဲ့တက်တွေတက်မတွေကတက်ဆုပ်ရတယ်ဆိုတဲ့အနေထားပေါ့နော်ပြီးရင်ဒီနေဆက်မှာဖြစ်ခဲ့တဲ့ထွက်ပြေးသွားတဲ့အင်းအားသုံးလောက်ရှိတဲ့တန်းအင်းအားတွေကဗျာတစ်ဖက်နိုင်ငံကိုထွက်ပြေးသွားတဲ့အနေထားမျိုးတိဖြစ်သွားတာပေါ့မြန်မာစစ်တပ်ဖက်ကစိတ်တည့်ရရာတွတ်တွတ်ကိုချားဆင်းနေပြီသူတို့စိတ်တည့်လို့တဲ့ဆန္ဒမရှိဘူးဆိုတာကိုကျွန်တော်တို့အထင်သာမြင်ရပါတယ်နောက်တစ်ခုကဒီစစ်ကောင်စီဖက်ကပေါ့နော်တင်းနေကဗျူဟာခမားတွေကိုသူတို့ကျူးလွန်တာပေါ့အဓိကတိုက်ရမဲ့သူတို့ရန်သူရခိုင်တပ်တို့ကိုသူတို့ပိတ်မမထားဘူးဒေသခံပြည်သူတွေကိုသူတို့ပိတ်မထားတယ်အဲဒီတော့လူထုတွေကိုဖျက်လက်ဖျက်လုပ်ပြီးတော့စာဝတ်တွေရဲ့အကြက်တဲဖြစ်အောင်လမ်းတွေကိုအကုန်လုံးပိတ်ဆို့တယ်ရိတ်ခါတွေကိုမသေးအောင်ပိတ်ဆို့လိုက်တာပေါ့အဲဒီတော့လူထုကသူတို့ကိုထောက်ခံသူရောသူတို့ကိုမထောက်ခံတဲ့သူတွေရောအကုန်လုံးကဒီစစ်တပ်ကိုဆန့်ကျင်တဲ့ဖက်ကိုရောက်သွားတာပေါ့ရောက်သွားတော့အဲဒီလူထုတစ်ခုလုံးကနေပြီးတော့အေဖက်ကရက်တယ်ပြီးတော့သူတို့တိုက်ပွဲဝင်တော့တာပါပဲပြီးရင်ရခိုင်တပ်တို့အေကပြည်ပြည်မှာပထူရင်းနေထားလဲသူတို့ကပိုင်တယ်စိတ်တည့်ရရာရလဲသူတို့အားကောင်းတယ်ပြန်လူထုထောက်ခံမှုလေးရတဲ့အခါမြန်မာစစ်တပ်ကနေပြီးတော့ဒီအရှုံးဖက်ကိုရောက်သွားတာပေါ့
ဒီနေရာမှာအေးဆက်တိုက်လာနိုင်ခြေကိုပြန်ထိန်းဖို့စစ်ကောင်စီကရှမ်းပြည်မြောက်ပိုင်းမှာအပြစ်ရခဲ့တယ်လို့အိန္ဒိချင်းတရုတ်ပြင်ဘင်္ဂလားဒေ့ရှ်ကတောင်းဆိုလာနိုင်ပေမဲ့တရုတ်ပါဝင် DPR တွေလာလဲအေးကိုတားဖို့ခတ်နိုင်တယ်လို့ဥခိုင်မြတ်ကျော်ကတော့ရှင်းပြပါတယ
်အတီးကတော့တရုတ်ဖီအားပေးလာရင်လေရခိုင်ကတော့သူရခိုင်တပ်တော်ကတော့သူတို့လိမ့်နာရှင်မလိမ့်နာမှာပါပဲအဲ့လိုဆိုတော့ဒီစိတ်ပွဲကဟိုရခိုင်တပ်တော်အေဖက်ကတာဝန်ရှိသူတွေလည်းပြောထားပါတယ်ဒါစိတ်ရနေစင်းနဲ့ဖြတ်သိမ်းရင်းနဲ့နေပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာပေါ့ဗျာတိုင်းရင်းသားလူမျိုးပေါင်းစုံရဲ့ဒီလွတ်လပ်တဲ့ညီချမ်းတဲ့နိုင်ငံတခုဖြစ်ပေါ်တဲ့သူတို့ပုံဖော်နေတာဖြစ်ပါတယ်အဲ့ဒါကြောင့်ဒီသူတို့ရဲ့ရင်မှန်းချက်ကတော့သူတို့ဒီစိတ်အနာရှင်အပြုတ်တိတ်ရေကိုတော့သူတို့သွားမယ်လို့တော့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းဒီတိုက်ပွဲကာလအခြားမှာတော့သူတို့ဒီနိုင်ငံရဲ့အဖင်းသော်လည်းကောင်းစိတ်ရဲ့အဖင်းသော်လည်းအပေးယူကစားတာတွေတော့ရှိမှာပေါ့အဲ့တော့ခနာတလေးရက်ကုန်ရက်နိုင်ပါတယ်ဒါပေမဲ့ဒီစိတ်ပွေတွေကသူတို့ရဲ့မဟာဗျူဟာရလုံနေတဲ့စိတ်ပွေတိတ်ပွေတွေဖြစ်တဲ့အတွက်စိတ်အာဏာရှင်ပြုတ်ကြရဲ့အထီးတို့တိုက်ခိုက်သွားလိမ့်မယ်လို့တော့ကျွန်တော်တို့အဲ့ဒါလိုတော့ယုံကြည်ထားပါတယ်ခင်ဗျာ
အခုလိုအချိန်မှာအေးအေးနေနဲ့မင်းပြမြို့နယ်ကစစ်ကောင်စီအမှတ်ကိုတိုက်ဖို့လေ့ကျင့်ကြောင်းရဲ့ကာကင်းစခန်း၃ခုနဲ့အရေးပါတဲ့နေရာတစ်ခုကိုရတာပြီးအပိသက်သိမ့်ဖို့ဆက်ထိုးစစ်ဆင်သွားမယ်လို့မနေ့ဗိုလ်ရုံးနေ့ညမှာအေးပါတဲ့ညီတော်မောင်မိတ်၃ဘက်ကထုတ်ပြန်ခဲ့ပါတယ်ဒီနေ့အင်္ဂါနေ့တုန်းကလည်းလက်နဲ့ချဖို့တောင်းဆိုထားတဲ့စခန်းတွေလက်နဲ့မချလာရင်အေးအနေနဲ့ဆက်တိုက်သွားမယ်လို့ဒီညီတော်၃ဘက်ကပြောထားပါတယ်ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစူးစမ်းမေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ရုရှားရဲ့ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှု၃နှစ်အတွင်းဝင်ရောက်လာချိန်မှာယူကရိန်းအရှိပဲစစ်မျက်နှာမှာအပြင်းထန်တိုက်ခိုက်နေရပြီးရုရှားကနိုင်ငံအနှံ့ဒုံးလက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်နေပါတယ်နိုင်ငံတကာအတိုင်းဝိုင်းရဲ့စီးရင်းနဲ့ငွေကြေးအထောက်ပံ့တွေဟာယူကရိန်းအတွက်သေရေးရှင်ရည်တမျှရေးတကြီးလိုအပ်နေတာပါအခုလိုအချိန်မှာပဲယူကရိန်းကိုကူညီထောက်ပံ့ဖို့ကိစ္စမှာအမေရိကန်လွှတ်တော်မှအတိမပြုနိုင်ပဲကြန့်ကြာနေပါတယ် VOE ရဲ့အရှိဥရောပဌာနအကြီးအကဲမာရိုစလာဗာဂွန်ကက်စ်ကခိမြို့တော်ကနေသတင်းပေးပို့ထားပါတယ်ကိုစုံမှုကြော်ပါရှင
်ရုရှားကျူးကျော်စစ်သုံးနှစ်ပြည့်ဖို့ရက်အနည်းငယ်အလိုမှာပဲယူကရိန်းတပ်တွေဟာဒေါနက်စ်ဒေသအဗီယကာမြို့ကနေပြန်လည်ဆုတ်ခွာခဲ့ပါတယ်အမေရိကန်အိမ်ဗျူရောကတော့ယူကရိန်းကိုအချိန်မီအထောက်အပံ့နေမပေးနိုင်တဲ့အတွက်ဆိုကလွှတ်တော်ကိုအပြစ်တင်ပါတယ်ယူကရိန်းတွေဟာရဲရင်စွာဆက်လက်တိုက်ပွဲဝင်နေပေမဲ့လည်းသူတို့မှာလက်နက်ရိတ်ခါနည်းလာနေပြီလို့လည်းပြောပါတယ်အခုလိုယူကရိန်းတပ်တွေပြန်ဆုတ်ရတဲ့နေ့မှာပဲယူကရိန်းသမ္မတဗလိုဒီမာဇာလင်စကီးကမြူနစ်နိုင်ငံတကာလုံခြုံရေးညီလာခံမှာအခုလိုပြောဆိုခဲ့ပါတယ
် Do not ask Ukraine when the war will end
Ukraine စစ်ပွဲဘယ်တော့ပြီးမလဲလို့တော့မမေးကြပါနဲ့။ဘာကြောင့် Russia သမ္မတဗလာဒီမာပူတင်စစ်ကိုဆက်ပြီးတိုက်နေနိုင်တယ်လဲလို့သာကိုယ့်ကိုယ်ကိုပြန်မေးကြည့်ကြပါ
။ Kiev မြို့တော်မှာရှိတဲ့ Ukraine တွေကတော့ရေရှည်စစ်အတွက်အားတင်းထားကြပါတယ်။2022ခုနှစ်ဖေဖော်ဝါရီလရုရှားစတင်ကျူးကျော်ချိန်မှာ The Kiev Independent သတင်းစာရဲ့ editor Olga Rudanka ဟာသူမရဲ့အလုပ်စပွဲမှာထိုင်ပြီးအလုပ်လုပ်နေချိန်ဖြစ်ပါတယ်။သူ့ရဲ့ online သတင်းစာဟာလည်းစတင်တာတလပဲရှိပါသေးတယ်
။ Antony Blinken said that the invasion of Ukraine is going to start before dawn.And that was the moment
Russia's Ukraine ကိုအယုံတက်ချိန်မတိုင်ခင်မှာပဲဝင်ပြီးတိုက်ခိုက်လိမ့်မယ်လို့နိုင်ငံခြားရေးဝန်ကြီး Antony Blinken ကပြောခဲ့ပါတယ်။ဒ ဒါဟာတကယ်ကိုပဲဖြစ်လာခဲ့တာပါ
ရုရှားစတဲ့မကျူးကျော်ခင်ညနေဘက်သမရပူတင်မိန်ကွန်းပြောအပြီးမှာတော့သူတို့သတင်းထုတ်ပြန်မှုအဆင်သင့်ဖြစ်နေပါပြီ
We prepared a news item saying Putin announces war against Ukraine and when he stopped speaking
သမရပူတင် Ukraine ကိုစစ်ကျင်ညာတဲ့သတင်းကျမတို့ပြင်ဆင်ပါတယ်သူမိန်ကွန်းပြောပြီးတာနဲ့ချက်ချင်းပဲကျမတို့သတင်းကိုဖြန့်ချီလိုက်ပါတယ်ဖြန့်ချီပြီးတိတ်မကြခင်မှာပဲကျမတို့ပောက်ကွဲတံတွေကိုစပြီးကြားပါတယ
်နှစ်နှစ်ကြာစစ်ပွဲသတင်းတွေကိုထုတ်ဝေခဲ့ပြီး The Kyiv Independent သတင်းစာဟာ Ukraine မှာလက်တွေ့ဖြစ်ပျက်နေတာတွေကိုအင်္ဂလိပ်လိုအဓိကတင်ပြပေးနေတဲ့သတင်းစာတစ်စောင်ဖြစ်လာပါတယ် Ukraine နေဘယ်လိုတိုက်ပွဲဝင်နေတယ်ဆိုတာကိုကဘာကသိအောင်ကူညီလှုံ့ဆော်ဖို့ဒီသတင်းစာကရည်ရွယ်ပါတယ်
It is very frustrating to be here in Ukraine and to watch all the news coming out about the Congress not
American လွှတ်တော်မှာ Ukraine ကိုပေးမဲ့အကူအညီတွေအတွက်မဲခွဲပြီးအတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်လာတာဟာအလွန်ကိုစိတ်ပျက်စရာကောင်းပါတယ်။သူတို့တက်တော့ကိန်းခဏန်းတွေဖြစ်ကောင်းဖြစ်မှာပါ။ဒါပေမဲ့ကျမတို့တက်ကတော့တကယ်အသက်တွေနဲ့တကယ်လူတွေဖြစ်ပါတယ
်။ Volodymyr Zelensky ဟာ Ukraine တက်ကဘုံမှုတစ်ယောက်ဖြစ်ပါတယ်။အရင်ကသူဟာအခြေခံအစအဦးများဆိုင်ရာဝင်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့ပြောဆိုမှုတွေဟာယူကရိန်းရဲ့လက်ရှိစိတ်ဓာတ်အခြေအနေကိုဖော်ပြနေပါတယ်
။ We become much stronger by arms, by people.And
ကျွန်တော်တို့ဟာလူသူလက်နက်အင်အားအတော်ကြီးကိုတောက်တင်းလာပါတယ်။သိကြပါတယ်ဒါကအပျော်ခီးမဟုတ်ပါဘူး။စစ်ပွဲဟာလာမယ့်နှစ်ပတ်သုံးပတ်အတွင်းပြီးမယ်ဒါမှမဟုတ်မကြာမီပြီးတော့မယ်ဆိုတာမျိုးလည်းမဟုတ်ပါဘူး။ကံမကောင်းစွာပဲစစ်ပွဲဟာကာလတစ်ခုထိရှည်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့စိတ်ဓာတ်အနေထားတွေကတော့မြင်မားနေသေးပါ။ကျွန်တော်တို့မှပြင်းပြတဲ့အစိတ်ဆန္ဒမရှိဘူးဆိုရင်အောင်ပွဲဆိုတာရှိလာမှာမဟုတ်ပါဘူး။ကျွန်တော်တို့မှပြင်းပြတဲ့စိတ်ဓာတ်ခွန်အားတွေရှိနေသေးပါ
Keith Mugan Finisty Daniel ကတော့အခုလိုပြောပါတယ
် I want to see my mother father they are from they are abroad I'm here
ကျွန်တော်မိဘတွေနဲ့တွေ့ကြပါတယ်သူတို့ကပြပမှာပါကျွန်တော်ကဒီမှာပါသူတို့စီကိုမသွားနိုင်ပါဘူးလို့သူကပြောတာပါနောက်ဒေသခံတဦးဖြစ်တဲ့ Oleski ကလည်းအခုလိုပြောပါတယ
် We scary every day every night we want to peace in our country
ကျွန်တော်တို့ဟာနေစဉ်ညစဉ်စိုးရိမ်ထိတ်လန့်နေရပါတယ်ကျွန်တော်တို့တိုင်းပြည်ငြိမ်းချမ်းစေချင်ပါတယ်တမရပူတင်စစ်ကိုရပ်ပြီးကျွန်တော်တို့နယ်မြေတွေပြန်ပေးတာကိုလိုချင်ပါတယ်လို့ Oleski ကပြောပါတယ် Katerina ကတော့အခုလိုပြောပါတယ
် This is will be a long war and
ဒီစစ်ပွဲကရေရှည်ဖြစ်မယ်လို့ထင်ပါတယ်အတော်ဆိုးရတဲ့ကိစ္စပါနိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီမပါဘဲဒီစစ်ပွဲကိုမနိုင်နိုင်ပါဘူးလို့သူကပြောဆိုသွားတာပါ GOA နဲ့စကားပြောပြခဲ့တဲ့ယူကရိန်းတွေကတော့စစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းမယ်ဆိုရင်လည်းတိုင်းပြည်ကိုကာကွယ်ဖို့သူတို့စစ်မှုထမ်းနိုင်တယ်လို့ဆိုကြပါတယ်သူတို့ဟာဒီမိုကရေစီစံတန်ဖို့ရဲ့အတွက်ခုခံတိုက်ခိုက်နေတာဖြစ်ပြီးအခုအညီတွေလိုအပ်နေတယ်ဆိုတာကိုကဘာကနားလည်စေချင်တယ်လို့လည်းပြောဆိုခဲ့ကြပါတယ
်အမေရိကန်မှာနောက်ဆုံးကောက်ယူတဲ့သကောက်ဆင်းအရာ2022ခုနှစ်မှာနိုင်ငံတွင်ပြောင်းရွှေ့နေထိုင်ကြသူအမေရိကန်နိုင်ငံသား8တန်းကျော်ရှိပါတယ်ကယ်လီဖိုးနီးယားပြည်နယ်ကနေတခြားပြည်နယ်တွေကိုပြောင်းရွှေ့အခြေချသူတွေထောင်နဲ့ချီရှိပြီးလူဦးရေ22တန်းရှိတဲ့ဖလော်ရီဒါပြည်နယ်မှာအခြေချနေထိုင်သူတိုးလာနေပါတယ်အိန်ဂျလီနာဘရာဆရန်သတင်းပေးပို့ထားတာကိုမမျှသတင်းအောင်ပြောပြပေးပါမယ်ရှင
်ဟောလိဝုဒ်ဘူလီဝုဒ်မှာရှိတဲ့ခီးသွားလုပ်ငန်းပိုင်ရှင်ဂျွန်ဂါဘန်ဟာကယ်လီဖိုးနီးယားကို2000ခုနှစ်တုန်းကပြောင်းလာတာပါသူကကမ္ဘာလှည့်ခီးသွားတွေအတွက်ခီးစဉ်တွေစီစဉ်ပေးသလို Los Angeles Motorway နာမည်ကျော် Hollywood တိရစ္ဆာန်တွေရဲ့အိမ်တွေကိုခီးသွားတွေကိုလိုက်ပြပေးပါတယ
်ကျွန်တော်ပြင်သစ်တောင်ပိုင်းကပါဒါပေမဲ့ကျွန်တော်ကအမေရိကန်မှာနေဖို့စိတ်ကူးနဲ့ကယ်လီဖိုးနီးယားကိုသွားခဲ့တာ
ပါဒါပေမဲ့သူ့မိတ်ဆွေတချို့ကပြင်နေပြောင်းပြီးတော့အခြေချနေကြတယ်လို့ပြောပါတယ်
လူတွေကသိမြင်လာတော့လူတွေကစိတ်ဖိစီးမှုတန်ကိုမခံနိုင်ကြတော့ဘူး
အမေရိကန်မှာနောက်ဆုံးကောက်ယူထားတဲ့သကောင်စင်းရ2022ခုနှစ်တနှစ်ထဲမှာလေကယ်လီဖိုးနီးယားကနေပြီးတော့တခြားပြည်နယ်တွေကိုပြောင်းရွှေ့အခြေချသူက8တန်းကျော်ရှိပါတယ်။အများစုက Texas ပြည်နယ်ကိုနှစ်သက်ကြပါတယ
်။ Texas ကိုလာခဲ့ပါ။တခြားရှုပ်ထွေးကိစ္စတွေတော့တင်မလာနဲ့ပေါ့
။လူတွေဘာကြောင့်ဒီပြည်နယ်ကိုပြောင်းလာခြင်းလဲဆိုတာကိုပြောပြပါတယ်
။ We don't have a state income tax
ဒီမှာပြည်နယ်ကိုစောင့်စရာမလိုပါဘူး။ဈေးဆိုင်ဆိုရင်လေကယ်လီဖိုးနီးယားထက်အများကြီးတက်တာပါတယ်။
တက်ကဆက်ကနေကယ်လီဖိုးနီးယားကိုပြောင်းရွှေ့နေထိုင်သူတွေလည်းရှိပေမဲ့စီးရင်တွေအရတော့2022ခုနှစ်ထဲမှာ42,000လောက်ပဲရှိပါတယ်အမေရိကန်မှာအခုလိုပြည်နယ်ရွှေ့ပြောင်းနေထိုင်ကြတာဟာကယ်လီဖိုးနီးယားတပြည်နယ်တည်းတော့မဟုတ်ပါဘူးကိုဗစ်ကပ်ရောဂါနောက်ပိုင်းနိုင်ငံတွင်းပြောင်းရွှေ့နေထိုင်သူတွေပိုပြီးတော့များလာတာပ
ါ Pandemic of course had a big impact on how we seeOur place of residence, how we see...
COVID-19 ကနောက်ပိုင်းကိုလုတ်တဲ့အလုံးနဲ့နေထိုင်တဲ့နေရာတွေအပေါ်အမြင်တွေပြောင်းလဲကုန်ကြပါတယ်။ဒီနေရာမှာတော့မနေနိုင်တော့ဘူး။တခြားတနေရာပြောင်းမယ်ဆိုတာမျိုးတဲ့နောက်တစ်မျိုးစမ်းကြည့်မယ်ဆိုတဲ့သဘောနဲ့ပြောင်းကြတာပါ
။တကောင်ရှင်းကင်းကနဲတွေအရ2022ခုနှစ်မှာပြည်내ပြောင်းရွှေ့နေထိုင်သူ American 800,000ကျော်ရှိပါတယ်
။ I believe that we're in a moment where...People are trying
အခုချိန်ကလူတွေကကိုယ့်ရဲ့စံတန်ဘိုးတွေနဲ့ကန့်ညီမဲ့နေရာမျိုးကိုရွေးချယ်ဆုံးဖြတ်ရတဲ့အခိုက်အတန့်မှာဖြစ်နေတာပါ
ကယ်လီဖိုးနီးယားကနေအရီဇိုနာပြည်နယ်ကိုပြောင်းရွှေ့နေထိုင်သူ9,400ရှိပြီး9,000လောက်ကဖလော်ရီဒါကိုပြောင်းရွှေ့ပါတယ်လူတော်တော်များများတခြားပြည်နယ်မှာပြောင်းရွှေ့နေထိုင်နေဆိုပေမဲ့လူဦးရေ39သန်းရှိတဲ့ကယ်လီဖိုးနီးယားပြည်နယ်ကအမေရိကန်မှာလူဦးရေအများဆုံးပြည်နယ်တစ်ခုဖြစ်နေသေးပဲဖြစ်ပါတယ်ရှင်
American Agatha သိပ္ပံ Agency NASA ကဥတုရာသီပညာရှင်တဦးရဲ့အဆိုအရ2022ခုနှစ်ထက်စာရင်ဒီနှစ်ထက်အပူချိန်ပိုမြင့်လာမယ်လို့ခန့်မှန်းပါတယ်။တစ်ချိန်တည်းမှာပဲဇန်နဝါရီလအတွင်းဥရောပတိုက်ထဲကနှင်းလျှော်စီစခန်းတွေမှာနှင်းတူတွေကင်းမဲ့နေချိန်မှာ American နိုင်ငံက California ပြည်နယ်မှာတော့နှင်းတွေဒုနဲ့ဒင်းနဲ့ကျဆင်းခဲ့ပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင်။
တဲ့တကူနေလျှော်စီအားလျက်ဖြစ်ပေမဲ့လို့2024ဇန်နဝါရီလထဲမှာတင်အိန္ဒိယတို့ထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသနေလျှော်စီတောင်ဆောင်တွေပေါ်မှာနှင်းအလုံးအလောက်မကျခဲ့တာကြောင့်ဒေသတွင်နေလျှော်စီခီးသွွားလုပ်ငန်းတွေထိခိုက်ခဲ့ရပါတယ်အိန္ဒိယမိုးလေဝသအရာရှိတွေရဲ့အဆိုအရဒေသတွင်နေ့ပဲအဖူချိန်ဟာဒီဇင်ဘာလလနဲ့ဇန်နဝါရီလလဲကြားပုံမှန်စံနှုန်းထက်အနည်းဆုံး6ဒီဂရီစင်တီဂရိတ်30ဒီဂရီဖာရင်ဟိုက်ထက်ကျော်လွန်ခဲ့တာပါပြည်ကရနဲ့မှာလေတက္ကပါလုံးအပူချိန်ပြင်ထရာကပျက်စီးဆုံးရှုံးမှုတွေကြီးမားခဲ့ပါတယ်အမေရိကန်ပိုင်ဟာဝိုင်းကျွန်းပေါ်မှာအော်ဂိုလာအတွင်းတော်မီတန်ကြောင့်လူသေထက်မနေတည်ဆုံးခဲ့ရပါတယ်လေကြောင်းပို့ဆောင်ရဲ့အဖွဲ့ရီရှိဟိုစတန်ကအခုလိုပြောပါတယ
် We were not prepared for what we saw what we saw looked like an area that had been bombed
အခုမြင်တွေ့နေရတဲ့မြင်ကွင်းတွေအတွက်မယုံကြည်နိုင်အောင်ပါပဲကျွန်တော်တို့မြင်ခဲ့ရတာကစစ်ပွဲဇုန်ထဲမှာဘုံကျဲခံရပြီးမီးရှို့ခံရတဲ့နယ်မြေတစ်ခုရဲ့ညနဲ့တူပါတယ်မယုံကြည်နိုင်စရာပါပဲကျွန်တော်မာဝီကနေထွက်လာတာ52နှစ်ရှိပါပြီကျွန်တော်တို့52နှစ်တာတိဆောက်ခဲ့ရတာတွေမိတဲ့အားလုံးပါကုန်ပါတယ်အဲ့ဒီလောက်ပျက်စီးခဲ့တာမျိုးတစ်ချိန်တစ်ခါတောင်မှမမြင်ဘူးခဲ့ပါဘူး
2023ခုနှစ်ဖေဖော်ဝါရီလအတွင်းအီရတ်နိုင်ငံတောင်ပိုင်းမှာတော့ပြင်းထန်တဲ့မိုးခေါင်မှုနဲ့ရင်ဆိုင်ခဲ့ရပြီးလယ်မြေတွေသိသိသာသာပျက်စီးခဲ့ရတဲ့အတွက်လေသမားတွေနဲ့တိုးထိန်တွေလည်းသူတို့ရဲ့တရိတ်ဆန်တွေကိုရောင်းချခဲ့ရတာပါ Ufrain မြေတွေနဲ့ဆူဆွနေတဲ့ area အများပြားဟာလည်းမိုးခေါင်ရေရှားမှုနဲ့ကြုံခဲ့ရပြီးလယ်ယာလုံငန်းနဲ့ငါးဖားလုံငန်းတို့ကိုမိခိုနေရတဲ့လေသမားတွေရဲ့လူမှုဘဝတွေခက်ခဲကြမ်းတမ်းခဲ့ရပါတယ်ရှာဒီဥသူဖောက်ပြန်မှုကြောင့်အပူချိန်မြင့်တက်လာတာနဲ့မိုးခေါင်ရေရှားမှုတွေလည်းပိုးပြီးတော့ဆိုးဝါးလာပါတယ်။ရှာဒီဥသူပုံမိုးပြင်းထန်လာတာနဲ့အမျှစိတ်ကလုံးမုန်တိုင်းတွေလည်းအားကောင်းလာပြီးမိုးများလာတဲ့အပြင်အချိန်ကြီးလည်းပိုးပြီးတော့စိတ်လာပါတယ်။အာဖရိကအရှေ့ပိုင်းကမိုးခေါင်ရေရှားမှုတားရှည်လာတာကြောင့်ဒေသခံမိသားစုတွေလည်းစီရီတွေနဲ့ခဲရတာပါ။အပြော့လာတဲ့လာနီညာအေးလိုင်းကြောင့်မိုးဖောင်ရေရှားမှုတားရှည်လာချိန်မှာကမ္ဘာတောင်ဖက်ဆွန်းလွှဲရသည်မှာတော့စံချိန်တင်အောင်ပုံပြင်လာပါတယ်။အိန္ဒိယနိုင်ငံမှာတော့ချိုးလအတွင်ပြင်းထန်တဲ့အပူလိုင်းကြောင့်လူဦးရေအထူးထဆုံးဖြစ်တဲ့ဖိနင်းတစ်ခုကလူ380နီးပါးသေဆုံးခဲ့ရပြီးဆင်းရုံတွေမှာလည်းအပူဒဏ်သေလူနာရီနဲ့ပြင်းနေနေခဲ့ပါတယ်။ကမ္ဘာပေါ်မှာမှတ်တမ်းတင်ခဲ့တဲ့များအပူချိန်အမြင့်ဆုံးကတော့1973ခုနှစ်ဇူလိုင်လမှာရောက်ရှိခဲ့တဲ့ 56.69 ဒီဂရီဆယ်စီယပ်ဖြစ်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကပြောပါတယ်။လီဗျားနိုင်ငံရှိဘက်ကန်ယူရာမှာလည်းအားကောင်းတဲ့မုန်တိုင်းဝင်တိုက်ခဲ့တာကြောင့်မိုးတဲထန်ပြီးလူအသက်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်။အသက်ဘေးကလွန်မြောက်ခဲ့တဲ့မူဆာအီဘရာဟင်ကအခုလိုပြောပါတယ်
။ انهار السد الكبير بتاع درنا اندفعت المياه علو قريب
ဒနာရီလောင်တမန်ကြီးပြိုကျသွားပါတယ်။ဘွက်တွေနဲ့စီးဆင်းလာတဲ့ရေတွေကမီတာ20လောက်မြင့်ပါတယ်။ရေတွေကအဆောက်အအုံတွေကိုလည်းရိုက်ခတ်ပြီးဝင်းတစ်ခုလုံးလူတွေတေကုန်တာပါ။ကျွန်တော်တို့အိမ်ပေးမှာတော့စိုက်ခင်းတွေရှိပြီးအဲ့ဒီမှာဆွေမျိုးတွေနေထိုင်ကြတာပါသ ူတို့အားလုံးဘေးကင်းပါစေလို့ပဲဆုတောင်းရပါတယ်
တခါ Greece နိုင်ငံအလဲပိုင်း Bulgaria နဲ့ Turkey နိုင်ငံတို့မှာလည်းမုန်တိုင်းတွေဝင်တိုက်ခဲ့တာပါလူသားတွေကြောင့်ရာသီဥတုပြောင်းလဲလာရကမုန်တိုင်းတွေလည်းဆဲဆပိုးတိုက်လာသလို40ရာခိုင်နှုန်းပိုးပြီးတော့အာကောင်လာတယ်လို့World Weather Attribution ရဲ့သိပ္ပံပညာရှင်တွေကစစ်တမ်းကောက်ယူခဲ့ကြတာပါ။နိုဝင်ဘာလအထက်မှာတော့အီသီယိုးပီးယား၊ကင်ညာနဲ့ဆိုမာလီယာနိုင်ငံမှာမိုးသည်ထောင်မှုကြောင့်လူ130ထက်မနည်းသေဆုံးခဲ့ရတာဖြစ်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်ပါရှင်။ VUE American တန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ22ရက်ကြာသပတေးနေ့မနက်ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ3249တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီအကစားအစီအစဉ်တို့ကိုမကြိုက်ခင်မှာထုတ်လွှင့်ပါမယ်ရှင်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းကိုနားဆင်ကြရအောင်ပါ။အဖက်ဖက်မှာထိခိုက်ဆုံးရှုံးမှုတွေရှိလာနေတဲ့စစ်ကောင်စီကြဆုံးလူနေပြီလို့သုံးသပ်သူတချို့ကဆိုနေကြသလိုပန်းတိုင်ဝေးသေးတယ်တက်ထောင်ရမယ့်အချိန်မရောက်သေးဘူးလို့သတိပေးသူတွေလည်းရှိနေပါတယ်။ပြည်သူတွေလိုချင်တဲ့ဒီညီအေးချမ်းမှုရရှိရေးဘလောက်နှီးဆက်လာပြီလဲ။ခုသတင်းပတ် editor နဲ့ဆွေးနွေးကမ်းမှာမမသစင်အောင်ကဥကျော်စန္တာကိုမေးမြန်းဆွေးနွေးထားပါတယ်ရှင
်။မင်္ဂလာပါဥကျော်စန္တာရှင်။
မင်္ဂလာပ
ါ။အခုဒီမြန်မာနိုင်ငံလက်ရှိအခြေအနေတွေပေါ်မှာပြောရမယ်ဆိုရင်စစ်ကောင်စီကြဆုံးမှုတိတ်မဝေးတော့ဘူးဆိုပြီးတော့တချို့ကတော့သုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ။
သိမဝေးတော့ဘူးဆိုတာအဓိကအဖြစ်စီရေးအင်အားနိုင်ငံရေးအင်အားနိုင်ငံသားဆက်ဆံရေးစသဖြင့်အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့စစ်ကောင်စီဘက်ကအဖက်ဖက်ကအာဏာဆိုးလဲလဲဆိုတာတွေ့ရပါတယ်အထူးသဖြင့်စီရေးမှာရှုံ့နှိမ့်မှုတွေအများကြီးတွေ့တယ်ဆိုတော့စီရေးကျွမ်းကျင်သူတွေကစစ်ကောင်စီဟာတရှိခဏမှမဟုတ်ဘူးလို့ပြောကြတာတွေရှိပါတယ်အာဆိုရဆုံးကစစ်တပ်ရဲ့အင်အားကျဆင်းနေတာတို့ကြည့်မယ်ဆိုရင်ခေါင်းဆောင်အပေါ်မှာယုံကြည်မှုနည်းလာတယ်ဗိုလ်ချုပ်မှုကြီးမောင်းလာလွတ်ထွက်ဖို့တောင်းဆိုတဲ့အစံတွေကြလာရတယ်ဆိုတော့ဒါစစ်ကောင်စီဘက်ကအင်အားအများကြီးဆူယုတ်ကျဆင်းနေတယ်ဆိုတော့ပြသတာဖြစ်ပါတယ်ဒါကိုအခြေခံပြီးတော့ကျွမ်းကျင်သူတွေကသူတို့ကျဆုံးမဲ့အချိန်မဝေတော့ဘူးလို့ပြောနေကြတာပါဒါပေမဲ့တချို့ကျွမ်းကျင်သူတွေကတော့လည်းပဲပန်းနိုင်မရောက်သေးဘူးတက်ထောင်ရမယ့်အချိန်မဟုတ်သေးဘူးဒါအပိုင်တွက်ဖို့ကတော့ဆိုလုံးသေးတယ်စစ်ကောင်စီကြဆုံးတော့မယ်လို့အပြတ်တော့မပြောနိုင်သေးဘူးဒီကုတ်ခဲတော့လူရလဲဦးမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီတိပြတ်တော့မပြောနိုင်ဘူးအင်အားကတော့တော်တော်ရိုင်နေနေပြီလို့ပြောနိုင်မယ်ထင်ပါတယ်အဲ့လောက်ကတော့
အခုအခြေအနေမျိုးကဒါစစ်ကောင်စီအတွက်ထွက်ပေါက်ပိတ်နေတဲ့သဘောပါလား
အဲ့လိုထွက်ပေါက်မရှိဘူးဘက်ဖက်ကနေပြီးတော့နိုင်ငံရေးစီးရေးတဏ္ဍာရေးဝိုင်းဝန်းပိတ်ဆို့ခံရတဲ့ခါမှာထွက်ပေါက်ကတော့ကျိုးပန်းဆရာမှာပါပဲဘယ်သူမှအဲ့လိုဂျင်းပြီးတော့အသေးခံတော့မှမဟုတ်ပါဘူးဒါသဘာဝပါပဲဘယ်အင်အားစုကမှပုဂ္ဂိုလ်တူချင်းနဲ့ပဲလုံနေမှာပုံစံသူကထွက်ပေါက်ကတော့ဆန်နေရပါပဲထွက်ပေါက်တွေကတော့သူတို့ကြိုးစားတော့လေစီးရေးမှာလည်းထွက်ပေါက်ဆရာရှိရဲ့နိုင်ငံရေးအဖြစ်ဒါခါစတန်မဆက်ဆံရေးနီးမျိုးစုံနဲ့ထွက်ပေါက်ဆရာနေပါဒါပေမဲ့ဒီထွက်ပေါက်တွေကတကယ်သူတို့လွယ်လွယ်ကူကူထွက်လာနိုင်ရဲ့ထွက်ပေါက်တွေဟုတ်ရလားဆိုတာကတော့စဉ်းစားစရာပါပဲဒါကတော့
အဲစီးရေးရထွက်ပေါက်ကောရှိနိုင်မှာမလား
စီးရေးရထွက်ပေါက်ရှိနိုင်တယ်လားဆိုတော့အဓိကအဖြစ်သူတို့မှလက်နေအင်အားတော့ရှိသေးတယ်ရုရှားတို့ဘာလို့ကသူတို့လက်နေပင်းနေရဲ့လေဒါအင်အားရှိတယ်အမြောက်နဲ့လှမ်းပစ်နိုင်တဲ့အင်အားတွေရှိတယ်ဒါပေမဲ့လူများသိမရှိတော့ဘူးစိတ်ဓာတ်ကျဆင်းတယ်ထွက်ပြေးတဲ့လူတွေရှိတယ်လက်နဲ့ဆွန့်သွားတဲ့လူတွေရှိတယ်ခေါင်းဆောင်မှုဥပမာယုံကြည်မှုနည်းလာကြတယ်တိုက်လို့စိတ်မရှိတော့ဘူးဆိုဒီဟာတွေကိုဖြစ်တင်းဖို့အတွက်လည်းသူတို့ကဒါလူတိုင်းဆက်ရွယ်ရောက်ပြီးတဲ့လူတိုင်းစိတ်မှုမထမ်းမနေရဥပဒေဆိုတာအတင်းကျလောက်လာရဲဆိုတာတွေ့ရပါတယ်သူတို့ကအင်အားစိတ်လုံနေလို့ပါဒါပေမဲ့လေဒီဟာတကယ်တော့ထျောက်မှုရှိပါမလားဆိုတော့ဘေးကွန်ပြည်စားဖြစ်လာပြန်တယ်။သုံးသပ်သူတို့ကဒါကသူတို့လူကျင်တဲ့ဤမှန်ချက်မှာပေါက်မြောက်ဖဲနဲ့ backfire မလိုလားတဲ့အကျိုးသူတို့ပုံမပြီးတော့ဆန့်ကျင်မှုတွေကပုံမများပြလာလိမ့်မယ်ဆိုပြီးတော့တွေ့နေရတဲ့လူရှိပါတယ်။သူတို့ကတော့သူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲစစ်မှုမထမ်းမနေရဥပဒေကိုထောက်ခံတဲ့ဆန္ဒပြပွဲတော့ရှိတယ်ဆိုပြီးတော့နေရာတစ်ခုတစ်ခုကိုပေါ်ပြတာတွေ့ရပါတယ်။ဒါပေမဲ့လူများစုကတော့ဘယ်သူမှတအားလက်မခံကြဘူးဒါကိုအခုလုံး tangwa sutha le lu ri ba phit par le so ro da le ba tu ro twa si ye thwa ba wa ma phit nai ma wu si ye a phin thwa ba pait ni le lo pyo ma phit par le da ro
အဲ့တခုချင်းစီကြည့်မယ်ဆိုရင်ဒီနိုင်ငံကြီးအရာဆိုရင်လေးကောက်ပွဲလုပ်မယ်လို့လေတံပစ်လာပါတယ်ဒါကရောထွက်ပေါက်ဖြစ်လာနိုင်မှာလား
ဒါလည်းထွက်ပေါက်စရာသေးကြတယ်နိုင်ငံကြီးထွက်ပေါက်လေးကောက်ပွဲလုပ်မယ်ဆိုဘယ်လိုအခြေအနေနဲ့လုပ်မှလဲသူကရွေးကောက်ပွဲလုပ်ဖို့တိုင်းပြည်ပုံမှန်ဖြစ်သေးဘူးဆိုပြီးတော့တတိပြီးတော့6လတွေ့တယ်နောက်တစ်ခါ6လတွေ့ပုံမှန်မကျနေမဖြစ်ဘူးပြောတာအခုပုံမှန်ချင်းဖြစ်လာလို့လားသူတို့စပြောတဲ့အချိန်နဲ့ဆိုင်ပူလို့လားဆွေးသွားခဲ့တယ်တို့ရခိုင်ဘယ်လိုလုပ်ရကဘယ်လိုမှာဘူးပြင်းပြထန်တိုက်ပွဲဖြစ်နေလို့ဒီတော့မရဘူးသူနည်းလောက်ပဲကြာကရင်နီဆိုရင်လည်းပဲလာတို့ပဲကချင်းကလည်းပြောရရကဘယ်မဝင်ရနေဆိုပြီးတော်တော်ကပဲမနေ့ညတင်ရရထုတ်တာတွေ့ရကချင်းကြီးရရေကထုတ်တာတွေ့ရအဲ့လိုပဲကရင်နီပြင်းမှလည်းကရင်ပြင်းမှလည်းအဲ့လိုဖြစ်နေရတကမှအဲ့လိုဖြစ်နေတဲ့အချိန်မှာဘယ်လိုလုပ်ရကဘယ်သွားလုံးမှာလဲဆိုတော့ရကဘယ်လောက်တိုင်းလည်းပဲအဲ့ credibility လူများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်ရလားဆိုတာစဉ်းစားဖို့လိုပါတယ်စစ်ကောင်စီဘက်ကတော့ရွေးကောက်ပွဲဥပဒေကိုစက်မှတ်ထားတဲ့စည်းကမ်းချက်တွေကို support ပေးတာရှိတယ်ဒါနိုင်ငံရေးပါတီတချို့နဲ့ခေါ်တွေ့တယ်အဲဒီခေါ်တွေ့ပြီးတော့ဒါရွေးကောက်ပွဲလို့ဆိုတော့လေစံတော့ပြစ်လာတယ်ဘယ်အချိန်ဘယ်နေရာဆိုတော့မပြောသေးဘူးနောက်ဒီလိုအခြေအနေဖြစ်နေတဲ့အခါမျိုးမှာရွေးကောက်ပွဲလုံလာခြင်းအပြင်ရွေးကောက်ပွဲမှာဖြစ်လာမဲ့အကျံဖက်စုမှုတွေပုံပြီးဆူဝါလာတင်ပါလေရွေးကောက်ပွဲမှာတချို့မြန်မာနိုင်ငံရဲ့တည်ငြိမ်တဲ့နိုင်ငံတွေမှာတော့တီးပါအင်းကြီးနိုင်ငံတွေမှာဘင်္ဂလားဒေ့ရှ်ဆိုတာမှာရွေးကောက်ပွဲဖြစ်တော့ဘလောက်ပဋိပက္ခဖြစ်ရလဲဆိုတာအဲ့ဒါမျိုးတွေမကြခဏဖြစ်ရလဲဆိုတော့အခုမြန်မာနိုင်ငံလိုအခြေအနေမျိုးမှာရွေးကောက်ပွဲလို့ရင်တော့ရွေးကောက်ပွဲဟာစုပူအောင်ကြွားမှုကိုပုံပြီးတော့ဆွတ်ပြီးရွေးကောက်ပွဲမျိုးသာဖြစ်လိမ့်မယ်ထွက်ပေါက်တော့မဖြစ်လာနိုင်ဘူးလို့ခန့်မှန်းရပါတယ်မြောက်ကျင်း
တန်တမန်ဆက်ဆံရေးအနေနဲ့ပြောမယ်ဆိုရင်လာဝကအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူတဲ့အချိန်မှာသူကစစ်ကောင်စီအတွက်တစုံတရာထွက်ပေါက်ရဖို့အတွက်စစ်ကောင်စီအတွက်တစုံတရာအသက်ရှူပေါက်ရဖို့အတွက်လှုပ်လာနိုင်မှာလား
အခုကတော့လာအိုအစိုးရဥက္ကဋ္ဌဖြစ်တဲ့အချိန်မှာစစ်ကောင်စီကဒီနိုင်ငံရေးဘူးစလေမဟုတ်တဲ့အရာရှိကြီးတယောက်ကိုသူတို့စီမံအစီဝတ်တဖို့ဆီလိုခဲ့တာရှိပါတယ်။ဒီဟာကိုအစတုန်းကစစ်ကောင်စီကတင်းခံထားခဲ့တာ။အာဆီယံကမင်းတို့ဟာအာဆီယံ၅ချက်ကိုမလိုက်နိုင်တဲ့အတွက်ကြောင့်အာဆီယံကိုမင်းတို့ရဲ့နိုင်ငံရေးကိုယ်စားလှယ်လက်မခံဘူး။နိုင်ငံရေးကိုယ်စားလှယ်မဟုတ်တဲ့အဆင့်ဝင်ကတော့လက်ခံမယ်ဆိုလို့ပြောခဲ့တယ်။အင်ဒိုနီးရှားမှာအစီဝတ်ကျင်းပစဉ်တုန်းကအဲ့ဒီဟာကိုမြန်မာနိုင်ငံစစ်ကောင်စီကဒါကိုလက်မခံခဲ့ဘူး။လက်မခံခဲ့လို့ကမ်ဘောဒီးယားနိုင်ငံရဲ့ကောင်းဆောင်ဟွန်ဆန်းကပူဂျုံမူကြီးမြောင်းလှန်စီကိုစာရေးခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်အဲဒီစာထဲမှာဘယ်လိုရထားလဲဆိုရင်သူကဒီအာဆီယံကပေးထားတဲ့နေရာကိုခင်ဗျားတို့စစ်ကောင်စီကယူရင်ယူမယူရင်ဒီနေရာကို NUG ကိုပေးရလိမ့်မယ်ဆိုပြီးတော့ရေးခဲ့တယ်လို့အဲဒီမှာ Bangkok Post တင်စာထဲမှာအဲဒီမြန်မာရေးကျွမ်းကျင်တဲ့ကာဝီဆောင်းပါးရှင်ကရေးထားတာကျွန်တော်ဖတ်ရပါတယ်အဲ့ဟောဘုဂျုံကြီးမြန်လာသိစိတ်ဆိုးတယ်စိတ်ဆိုးပြီးတော့ဘုဇလည်းမလွတ်တော့ဘူးဆိုပြီးနေခဲ့လို့ပြောပါတယ်အိမ်မှာဆိုတော့အဲ့လိုတင်းနေခဲ့ပေမဲ့အခုကျတော့လာအိုစ်အလှည့်ကျလာတော့လာအိုစ်ကိုသူကအဲ့ဒီခါကိုပြန်ပြီးတော့လိုက်လျော့ပြီးပြန်လွတ်တယ်ဆိုတော့ထွက်ပေါက်ရလို့ရညာသူတို့တွက်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့လာအိုစ်ကိုဇလည်းဖြစ်တဲ့နိုင်ငံသားဝန်ကြီးကမြန်မာနိုင်ငံသွားပြီးတော့ဘုဂျုံကြီးမြန်လာနဲ့တွေ့ရခါမှာသူတို့ဆွေးနွေးတယ်နိုင်ငံလုံးကဘာအသေးစိတ်ဆွေးနွေးစရာမထုတ်ပြန်ဘူးသူတို့ဆွေးနွေးပြီးမှကြာခင်မှာထိုင်းနိုင်ငံသားရဲ့ဝန်ကြီးကလည်းပဲလောက်တယ်ဒီဟာထိုင်းဒုတိယဝန်ကြီးချုပ်နဲ့နိုင်ငံသားရဲ့ဝန်ကြီးကလည်းပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မြန်မာနိုင်ငံကိစ္စကိုလုပ်မယ်သူတို့ကတော့ပွင့်ပွင့်လင်းလင်းပဲသူတို့ကတစ်ခါ transparent ဖြစ်ပြီးတော့နှစ်ဖက်လုံးပါဝင်တဲ့ support တူညီမှုစာနာမှုအထောက်ပံ့ရရှိရေးအတွက်ငါတို့ဝိုင်းလို့ရအောင်ဆိုပြီးတော့ပြောတယ်အာဆီယံကိုလည်းပဲပြောတယ်အဲ့လိုတရုတ်ကိုလည်းပြောတယ်သူတို့ကအဲ့လိုလုတ်တဲ့နေရာမှာတော့ပွန်းပွန်းလင်းလုတ်မယ်ဒီလိုလုတ်ချင်းဒီမြန်မာပဋိပက္ခကိုညှဉ်းနှံစွာဖြည့်ဆည်းနိုင်ရတဲ့ဥတီဘိုလ်ကြီးရယ်ဆိုရထိုင်းကတော့ပွန်းပွန်းလင်းလင်းပြောတယ်ဆိုတော့ကျွန်တော်တခုသံတရားဖြစ်ပြီးစဉ်းစားမိတာကလာအိုစ်ကသွားတွေ့တယ်ဘာမှမပြောဘူးမကြခင်မှာပဲထိုင်းကအမေရိကန်နိုင်ငံသားဝင်ရင်တွေ့ဆိုတော့သူတို့ဟာလာအိုစ်ကိုလုံလုံထွက်ထားရမှာကိုများမယုံလေသလားလာအိုစ်တော့မှတရုတ်ကဒီနှိရောသူကအဲ့ဆိုတော့အဲ့လိုဖြစ်သွားမှာကိုစိုးလို့လည်းပဲအမေရိကန်ကသွားပြီးလက်တွေ့တာလည်းဖြစ်နေတယ်ဟာဟိုဘက်တရုတ်သဘောနဲ့ဆုံဖြတ်တာလည်းဖြစ်ကုန်မယ်မင်းတို့လည်းလုတ်ပါဆိုတော့ပြောရလို့ဖြစ်နေလို့ထင်ပါတယ်ဆိုတော့အဲ့ဒီဟာမှာမြန်မာနိုင်ငံအတွက်ဘလို့ထွက်ပေါက်ရမလဲတော့မသိဘူးဟိုဘက်တစ်ခုကတော့နိုင်ငံစင်ထိုးနေရတယ်လို့ယူဆရပါတယ် ဆိုတော့မပြောတတ်ဘူးအဲဒီလာအိုစ်တို့လုတ်တဲ့ဟာဘယ်လိုပဲဖြစ်ဖြစ်နောက်ခါထိုင်းကလုတ်လာမဲ့ကိစ္စကိုလက်ခံတယ်နှစ်ဖက်လုံးကလက်ခံကြတယ်ဆိုရင်တော့တမျိုးတမျိုးထပ်ပေါက်ရနိုင်ပါတယ်အခုအထိကတော့အန်ယူဂျီဘက်ကလည်းပဲအာဆီယံကိုလုံးဝလက်မခံတဲ့သဘောပြောထားတာတွေ့ရပါတယ
်ဟုတ်ပါတယ်မြန်မာရေးကဒီနိုင်ငံတကာကလည်းဝိုင်းပြီးတော့စူးစမ်းနေကြတာပါအဲ့တော့ဒီခရီးနီးပြီလားလို့မေးရမယ်ဆိုရင်ဦးကျော်စံတာရဲ့အဖြစ်ကိုသိပြရစီ
ဒီခရီးဆိုတာအမြမပြည်သူတွေရဲ့ခရီးပန်းနိုင်ကတော့တကယ်တော့ Federal Democracy ပြည်ထောင်စုထူထောင်ရေးဖြစ်ပါရဲ့ဒီ Federal Democracy တိဆောက်ရေးခရီးလမ်းမှာအဓိကပိတ်ဆို့ထားတဲ့အုတ်တိုင်းကြီးကတော့ဆက်အနာရှင်စနစ်ဖြစ်ပါတယ်ဆိုတော့ဒီဆေးရနာရှင်စနစ်ဆိုတဲ့အုတ်တန်းကြီးကိုဖြိုချရမယ်ဆိုတော့အခုကြတော့စစ်တပ်ကခနော့ခနဲ့ဖြစ်နေပြီဆိုတော့စစ်တပ်ရိုင်နေနေပြီပေါ့လေအဲ့လိုပြောလို့ရတယ်ဆိုတော့စစ်ကောင်းဆောင်နေရာမှာနောက်တဲ့ဝအစားထုတ်လိုက်ရင်ကောဆေးအနာရှင်စနစ်ဆိုတာစနစ်ကြီးပြတ်သွားမလားမေးစရာရှိတယ်စနစ်တစ်ခုလုံးပြတ်သွားတော့နည်းနည်းလေးလောက်လေးမှထင်ပါတယ်နောက်တစ်ခုကတော့ဒီတတိုင်းကြီးပြတ်သွားပြီဆိုတော့နောက်တစ်ခါတတိုင်းမဟုတ်တဲ့ခလုတ်ကစင်းတွေ Stumbling Blocks တွေရှိသေးတယ်ဥပမာဖြင့်Federal Democracy ပြည်ထောင်စုထူထောင်ရေးဆိုတာ Federal နဲ့ပတ်သက်ပြီးတော့တိုင်းရင်းသားတွေကအလုံးလောက်သဘောတူညီရပါလားဒီညမှာစစ်ကောင်စီကတခုပဲစိုးရင်တောင်းတာသူတို့ trap out အနေနဲ့ထည့်ပြောရမယ်ဆိုရင်သူတို့ကလူမျိုးရေးအဖြစ်ရန်တိုက်ပေးလိမ့်မလားအဲ့ဒီအသံတွေကြားနေရတယ်ဟာဟိုမှာ Navy လူမြန်မာရေတပ်ကိုအေးကပြစ်ခိုင်းတော့နင်းမြုပ်သွားပြီးထွက်လာတဲ့လူကိုဘယ်လို supply တဲ့ဘာညာတကယ်တော့ဟိုဘက်ကပြန်ပြီးပုံတွေတက်လာဘူးတွေးမှာပေါ့ညစဉ်တွေးရတာမဖြစ်ဘူးသူတို့ကယ်ဆယ်နေရတာမဆက်ပါဘူးသူတို့အစကတည်းကလည်းအေးကစစ်တုံးပန်းနဲ့ဖမ်းမိတော့မှသူတို့ကောင်းမောင်ပြုစုထားပြီးတော့စစ်တုံးပန်းအလဲလဲလုအောင်လို့ပြောခဲ့တာသူတို့ကတော့ပဲ right call မှာဆိုရင်လက်နက်ချလာတဲ့ရဲဘော်တွေကိုဘယ်လိုပြုစုရဲဆိုတာမြင်တဲ့အတိုင်းပါပဲဆိုတော့ဒါပေမဲ့တစ်ဖက်ကတော့ဒါလူမျိုးရေးပြည်ပခါရဖြစ်အောင်ဖန်တီးပြီးတော့ trip out ဆန်နေလေသလားဆိုတာလည်းစံပြဖြစ်เสียပါမြမစစ်တပ်ဟာအဲ့လိုပြည်ပခါအချင်းအကျမှာပြည်ပခါဖန်တီးပြီးတော့ထွက်တယ်ဆိုတာအစဉ်လာရှိရပါတယ်ဟိုတုန်းကစံပြဒနာဖြစ်လာတုန်းကတရုတ်ဗမာအဓိကရုံးကိုသူတို့ဖန်တီးခဲ့တာရှိတယ်တခါမိချီလာမှာဒီဘူစတင်ဘုရားဘာသာပြည်ပခါရဖန်တီးခဲ့တာအဲ့လိုမျိုးမျိုးမျိုးလုပ်တတ်ပါတယ်ဆိုတော့ဒီဟာကိုတော့သူကြီးသားဆောင်ကြည့်ရမှာပေါ့လေအမေအဲ့အခက်ခဲလို့ကြော်လှောနိုင်တယ်ဆိုရင်တော့မျက်စင်မိတဲ့ဒီခီးဟာဒီခီးကတိတ်မဝေးတော့ဘူးပေါ့တစင်ပြီးတစင်ကြော်ရမယ်ခလုတ်ကစင်းတွေကတော့အများကြီးဖျက်အောင်မှဖြစ်ပါတယ်ဆေးအနာရှင်စနစ်တိုင်းကြီးကိုလည်းပဲအပြည့်ပြတ်ရှင်းလင်းဖယ်ရှားနိုင်မှသာလျှင်တဖြည်းဖြည်းစစ်ကိုတူလာမှဖြစ်တယ်လို့ပဲပြောမှဖြစ်ပါတယ
်နောက်တစ်ခုမေးချင်တာရှိပါတယ်ဟိုကျွန်တော်တို့ဒီဆွေးနွေးခန်းပေါ့နော်အပတ်စဉ်တင်ဆက်နေတဲ့ဆွေးနွေးခန်းမှာဦးကျော်ဇန်တာရဲ့ဆွေးနွေးသုံးသပ်ချက်တွေကိုနှစ်သက်တဲ့သူတွေရှိသလိုမကောင်းမြင်ဓာတ်လွန်းနေဆိုပြီးတော့ဝေဖန်တဲ့သူတွေ comment မှာလာရေးတဲ့သူတွေလည်းတွေ့ပါတယ်ဒီပေါ်မှာဦးကျော်ဇန်တာအနေနဲ့ဘာပြောချင်ပါလဲ
အာတကယ်တော့ကျွန်တော်တို့ကသတင်းသမားတွေပါကျွန်တော်တို့ကအမှန်ကိုအချက်လက်ကိုအခြေခံပြီးတော့ဒါ facts based analyze လုပ်ရတာဖြစ်ပါတယ်အချက်လက်ကိုအခြေခံပြီးတော့သုံးသပ်ခြင်းသာဖြစ်ပါတယ်ကျွန်တော်ဘာမှပူပြီးတော့ဟိုဘက်ဒီဘက်ရင်းပြီးမပြောပါဘူးကျွန်တော်စိတ်ထဲမှာဘယ်လိုပဲရှိနေရှိနေကျွန်တော်ဟာဒီ view ဟိုအစီအမြင်ကိုအဆုံးပြုပြီးတော့ကျွန်တော်ဆန္ဒတိုင်းပြောလို့လည်းမရပါဘူးကျွန်တော်ဟာအခြေအနေမှန်ကိုအမှန်တိုင်းကျွန်တော်သုံးသပ်ပြီးတော့ကျွန်တော်ပြောမိတာသာဖြစ်ပါတယ်ဆိုတော့ကျွန်တော်မကောက်မြင်တဲ့လွန်းတယ်လို့ဝေဖန်အပြစ်တင်သူတွေရှိရင်လည်းသူတို့လည်းပဲလွတ်လပ်စွာတင်နိုင်ပါတယ်ဒါကျွန်တော်ကဒီမိုကရေစီကိုလက်ခံတဲ့မီဒီယာဖြစ်ပါတယ်လွတ်လပ်ဝေဖန်နိုင်ပါတယ်အပြစ်တင်တာရှိတယ်တချို့ဆဲဆိုကြတာရှိတယ်ပြောကြပါစေဒါလည်းပဲကျွန်တော်တင်းတဲ့ခံမှာဖြစ်ပါတယ်လို့ပဲပြောပြရစီဖြစ်စေ
ဟုတ်ကဲ့ပါအခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံတာရှင
်ဟုတ်ကဲ့ဆက်လက်ဆွေးနွေးကြပါမယ်
မြန်မာနိုင်ငံကလူငယ်တူကပ္ပထိတ်တန်းနည်းပညာတက္ကသိုလ်များတက္ကသိုလ်မှာပြိုင်ပွဲဝင်ဖို့ဖိတ်ခေါ်ခံရပါတယ်။ကမ္ဘာမှာအတော်ဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ Massachusetts Institute of Technology ကချစ်ပါတဲ့ ARVR သုံးဖက်မြင်ပုံရိပ်ရောင်နည်းပညာပြိုင်ပွဲကိုမြန်မာနိုင်ငံလိုမီးမလားအင်တာနက်မရနိုင်ငံကလူငယ်ဘလို့ကြောင့်ပါဝင်နိုင်တာပါလဲ။ဘလို့အခက်ခဲတွေကြုံရလဲဆိုတာမက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
Hey, Gen Z တို့တက်ချင်ရောက်တယ်မီနော်။ Gen Z တွေ ARVR နည်းပညာဆိုတာအိမ်မက်မဟုတ်ပဲလက်တွေဆိုတာကိုအကောင့်ထည့်ဖို့ခဲ့တဲ့လူငယ်လေးတယောက်နဲ့စကားပြောတာရတယ်။သူကဘာလုပ်လဲဆိုတော့
ကျွန်တော်ကတော့အောင်မြင်ချက်မရှိပါဘူး။ကျွန်တော်အခု Massachusetts Institute of Technology MIT မှာ AI နည်းပညာနည်းပိုင်းဝင်လာပြန်နေပါတယ်။ကျွန်တော်မြန်မာနိုင်ငံမှာဆိုရင်အနည်းပညာနည်းအနည်းပညာအောင်ဆက်တာတဲ့နောက်နောက်တစ်ခုကိုဖန်တီးပြီးတော့ကျွန်တော် island ပေါ်လိုက်နေပါတယ
်။ Gen Z တွေကြားမှာရေးပန်းစားနေတဲ့ AI နည်းပညာဆိုတာဘာလဲ
။ကျွန်တော် Pokemon Go ဆိုတာကြားဘူးလားမသိဘူး။ကျွန်တော် Pokemon Go ရဲ့တကယ်တော့ AI နည်းပညာဆိုတာကလက်တကမ်းမှာရှိရပေါ့နော်အဲဒါဆိုတော့ကျွန်တော်တို့ဒီ Facebook အဖက်တွေ Instagram အဖက်တွေကျွန်တော်ညီလိုက်တုံးကြတယ်အဲ့တုံးနေတဲ့အဖက်တွေကလည်း AI နည်းပညာပေါ့နော
်ဆယ်တောင်တွေက AI VR နည်းပညာကိုစိတ်ဝင်စားပြီးတီထွင်ဖန်တီးခဲ့တဲ့သူရည်စရာအနေနဲ့လှောင်ပြောင်တာကိုလည်းခံခဲ့ရတယ်တဲ့
လူငယ်တယောက်အနေနဲ့ဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုကြည်လိုက်မယ်ဆိုရင်တော့ဒါကြီးက AI နည်းပညာကြီးကမဖြစ်နိုင်ဘူးလို့အရင်ယူဆကြရပါတော့ဒါပေမဲ့မဖြစ်နိုင်အောင်ဖြစ်ချင်အောင်လှုပ်ချင်တယ်ပဲရှိရလှုပ်ပြလိုက်တာမရှိသေးတဲ့အခြေအနေမျိုးမှာကျွန်တော်အဲ့လိုယူနေရလို့ထင်ရပါဘာလို့လဲကျွန်တော်ကတကယ်ရင်းနေဆိုတော့အချင်းချင်းပုံပေါ်ပါပဲရှောက်ပြောတာဘာလို့လဲဆိုတော့ Transistor Valve လို့ဖြစ်ချင်တယ်အဲ့တော့ Elon Musk ဆိုပြီးဖြစ်ချင်တယ်ဒါပေမဲ့သူတို့ကတော့ပြောမင်းတို့အချင်းချင်းဖြစ်နေတယ်မင်းကအကြောင်းမှဆက်မတက်တာပေါ့အဲ့လိုမျိုးဆိုတော့ကျွန်တော်ကလမ်းကားလိုပဲအကြောင်းမဆက်မတက်ဘဲနဲ့တော်အဲ့လိုမျိုးတကယ်ကိုလမ်းကြောင်းကိုရှောင်နေရတယ်လူအများကြီးပဲပေါ့အဲ့လိုမျိုးအချင်းချင်းနဲ့ကတော့ကစားဖြစ်နေကြရတယ်တော့အများကြီးတော့ရှိရပါတော့ပြီးတော့ကျွန်တော်စိတ်မြင့်တဲ့အချင်းချင်းကတော့အများကြီးပဲပေါ့နော်ဒါကိုယူနေတာဆိုတာတဲ့သူတို့ကကိုမြင်နေရတော့ဘာလို့မမြင်ရတာလဲကိုတို့ကကျွန်တော်တို့က upset တာဖြစ်တာပါကျွန်တော်အရင်စိတ် zebra ဝင်တာပေါ့ကိုဒီမှာအကောင်လိုက်ယူနေတယ်ဒါကိုသူတို့လည်းမြင်တယ်ဒါကိုဘာလို့လက်မခံလဲ
မဖြစ်နိုင်တော့ဖန်တီးနေတဲ့သူတရားလူလူတွေကသတ်မှတ်ထားတဲ့သူကိုတကယ့်ကိုကဘာအစင်မြင့်ဤပညာတက္ကသိုလ်ကြီးတစ်ခုကဖိတ်ခေါ်တာကိုခံထားလိုက်ရတဲ့အခါကျတော့သူစိတ်ထဲမှာဘယ်လိုခံစားရမလဲလို့ထင်တယ
်ကျွန်တော်ကလည်းကို့အရေးချင်းတတ်ဆိုင်ကျွန်တော်လုံးလာခဲ့တဲ့လမ်းကြောင်းနဲ့ history ကိုသူများကို judge လုပ်စေချင်တာအဲ့ဒီလိုဆရာကြီးတွေက judge လုပ်လိုက်ရင်တော်က judge လုပ်ခံနေတာပဲရှိရဲ့တကယ်ရမှာမရမှာကျွန်တော်မမျော်လင့်တာဒါပေမဲ့သူကတကယ်တော့ရွေးသွားတယ်ရွေးတယ်ရွေးသွားကျွန်တော်အရန်အော်ပြီးတော့အိမ်ကိုပြောရပါတော့ MIT MIT ဆိုရတယ်အရင်မယုံအဖိုင်ပြောနေရတယ်ပေါ့ပြီးတော့သူကကျွန်တော်ကို legal email တွေနဲ့ဆက်သွယ်လာတယ်သူတို့ delay တုံးနေနေပို့ရဲအဲ့ဒါမှအိမ်ကယုံသွားတယ်တော့ကျွန်တော်ကိုဆက်လိုက်တာပေါ့နော်အဲ့ဒါအခုဝင်ပြိုင်ဝင်ကြရပါတော့ဘာသာတော့တော်တော်ကြော်ကြော်တယ်ကြော်လာတဲ့ဆိုင်ကြီးကိုယ်လိုလူတွေလည်းကျွန်တော်မယူဘူးပေါ့နော်အဲ့မယူဆိုတာစက်တိတ်ပြလို့ရတယ်ပုံစံကိုဆက်သွားတာပေါ့
သူပြိုင်ပွဲဝင်ငယ်တုန်းကတွေ့ကြုံနေ ਉਹ လည်းကြော်ပြထားသေးတယ
်ကျွန်တော်ဆိုအခုပြိုင်နေပြိုင်ပွဲမှာကကျွန်တော်ကကိုရီယူလုပ်တဲ့အကြောင်းအရာကျွန်တော် story line ရှိရဲအဲ့ဒါကိုတို့က2ရက်တွင်းချင်းချင်းထွင်နိုင်တယ်ဒီမှာပြီးမှဆို10နှစ်လောက်ကြာမဲ့ဥစ္စာမျိုးတွေအဲ့ဒါမျိုး2ရက်တွင်းချင်းချင်းထွင်နိုင်တယ်ကျွန်တော်အရင်လန့်အောင်ပါဘောနော်ဒါကလေဒီလိုလာပြိုင်တဲ့လူတွေရတယ်ကျွန်တော်တို့Harvard တို့ဒီ Stanford တို့ Yale တို့ Columbia တို့အစားရှိရဲ Ivy League ကအကြောင်းသားအကြောင်းတွေရှိရဲပြီးတော့ University အကြောင်းသားအကြောင်းတွေမကအောင်တို့ professor တွေရောစာဆရာမတွေရောဆရာတွေရောကိုယ်တိုင်လာပြန်ရတယ်ဆိုတော့ brain တွေကတအားကောင်းတို့ဘာပဲဖြစ်နေမလို့ဆင်ပါပဲတုံးပါပဲအဲ့လိုလူတွေကအများကြီးရှိရဲ researcher တွေပါတယ်အဲ့လို ARV company က CRC မျိုးတွေပါတယ်ပါတယ်အဲ့လိုတွေတော်တော်ကြီးများကြရပါတော့
နီးလဲမလားသလို internet အခက်အခဲတွေကြုံတွေ့နေရတဲ့မြန်မာပြည်ကသူ့လိုမျိုးဖန်တီးခြင်းနဲ့လူငယ်တွေအတွက်လည်းအခုလိုမျိုး office ကပြောထားသေးတယ
်ကိုဘာလို့စခဲ့လဲဆိုတာအမြဲပြန်စဉ်းစားတယ်ကိုရင်ကြီးရဲ့ကြဲအစုံကြီးရောက်စီလာကိုကိုထိမိလာတကယ်တော့မထိသေးဘူးဆိုဆက်တာလို့ကျွန်တော်ဒီမှာအဆက်လေးချလိုက်တယ်ဒါပေမဲ့အဲ့အဆက်ကိုတခါရဲဘာပဲလုံးနေလုံးနေတခါရဲဆက်သွားမယ်လမ်းကြောင်းတစ်လိုင်းရတယ်တခုခုပေါ်လာလိမ့်မယ်အဲ့တော့အဆက်သေးတာရှောက်ချနေလုံးသေးတာလုံးသေးတာလုံးတာလုံးသေးအဲ့လိုမျိုးတော့ပြောချင်တယ်ဟုတ
်ကဂျန်စီတို့ရေဘသူတွေကပဲကိုယ်တိုက်ခိုက်နေပါစေစိတ်တကြအောင်ပဲလှုပ်လှုပ်ကိုဖြစ်ချင်တဲ့အရာတစ်ခုကိုဇွဲရှိရှိနဲ့ဆက်သွားမယ်ဆိုလို့ရှိရင်ကိုယ်ရည်မှန်းထားတဲ့အရာတစ်ခုရောက်ဖို့ကလက်တကမ်းပဲဆိုတာဒီလူငယ်လေးကသတိပြရပါတယ်နော်ကဲဒီတစ်ပတ်တော့ဒီလောက်ပဲနောက်တစ်ပတ်မှပြန်ဆုံတွေ့ကြရအောင်တတ
နောက်ဆက်တစ်ချိန်မြောက်ကမ္ဘာရေကူးပြိုင်ပွဲကိုကာတာနိုင်ငံဒိုဟာမှာကျင်းပခဲ့ကြပြီးနိုင်ငံတကာရေကူးချန်ပီယံတွေအချိန်နဲ့ရှင်ပြိုင်ခဲ့ကြပါတယ်။အမေရိကန်ကကမ္ဘာကျော်ဂေါက်သီးချန်ပီယံထိုက်ဂါဝုဒ်စ်ဟာပြီးခဲ့တဲ့တစ်ပတ်ကကျင်းပတဲ့ဂျနက်စစ်ဂေါက်သီးပြိုင်ပွဲကနေဆက်မကစားပဲဘာကြောင့်ထွက်လိုက်တာပါလဲ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ view ရဲ့တပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
် So this is the 200 meters back
27 ဂျေမြောက်ကမ္ဘာ့ရေကူးချန်ပီယံရှစ်ပြိုင်ပွဲကိုတော့ကာတာနိုင်ငံဒိုဟာမြို့မှာ February 2ရက်နေ့ကနေ18ရက်နေ့ထိကျင်းပခဲ့ပါတယ် February 16ရက်နေ့ကအမျိုးသားမီတာနေရာဖက်လက်ကူးပြိုင်ပွဲမှာတော့ Spain နိုင်ငံကဒီဂိုဂွန်ဇာလက်စ်ကနိုင်ရပြီးတော့ပထမရသွားခဲ့ပါတယ်။နောက်ဆုံးဖိုင်နယ်မှာဂွန်ဇာလက်စ်နဲ့ဆွစ်ဇာလန်ကမီထရိုကော့တို့အကျိန်းနဲ့ရှင်ပိုင်ခဲ့ကြပြီးတော့ဂွန်ဇာလက်စ်က 3.13 စက္ကန့်နဲ့ပုခါတီကအနိုင်ရပြီးတော့ချွေစိတ်ရသွားပါတယ်
။ Hoping to inspire young swimmers in Spain get more people involved.
ကျွန်တော်အနေနဲ့စပိန်နိုင်ငံကလူငယ်ရေကူးအားကစားသမားတွေကိုအားကျအောင်လုပ်နိုင်လိမ့်မယ်လို့မျှော်လင့်ပြီးရေကူးပြိုင်ပွဲတွေကိုပို့ပြီးတော့အားပေးဖို့မျှော်လင့်ပါတယ်။ပြီးတော့ကျွန်တော်ရဲ့အသင်းဖော်တွေမိသားစုတွေနဲ့ပရိသတ်တွေကဂုဏ်ယူကြမယ်လို့မျှော်လင့်ပါတယ်။
ဂွန်ဇာလက်စ်မီတာ100ပက်လက်ကူးပြိုင်ပွဲမှာလည်းဒုတိယရခဲ့တာကြောင့်ဒါဟာသူ့အတွက်တော့ဒီနှစ်ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲမှာဒုတိယမြောက်ဆုစိတ်လည်းဖြစ်ပါတယ်။ February 17ရက်နေ့ကမြို့သားမီတာ100လိပ်ရာကူးပြိုင်ပွဲမှာတော့ပေါ်တူဂီနိုင်ငံကအသက်19နှစ်အရွယ်ဒီအိုဂိုရီဗီရိုကရွှေစိတ်ရပြီးတော့ Austria ကဆိုင်မွန်ဘော်ချယ်ကဒုတိယရပါတယ်။Roberto ဟာမြို့သားမီတာ50လိပ်ပြာကူးပြိုင်ပွဲမှာလည်းရွှေစိတ်တစ်ခုရထားတဲ့အတွက်ဒါဟာသူ့အတွက်တော့ဒီပြိုင်ပွဲရဲ့ဒုတိယမြောက်ရွှေစိတ်ဖြစ်ပါတယ်
။ I mean I have no words because I never have words for this. I wasn't expecting one gold.
ကျွန်တော်အနေနဲ့ပြောမပြတတ်အောင်ပါပဲ။ကျွန်တော်အနေနဲ့ရွှေတစ်ခုရဖို့မမှန်းခဲ့သလိုနှစ်ခုရဖို့ပိုလို့တော့မမှန်းခဲ့ပါဘူး။ကျွန်တော်အနေနဲ့ကတော့ကြိုးစားရကြိုးနဲ့တဲ့ဆိုရဲစိတ်ဖြစ်မိပြီးအဲ့ဒီစိတ်နဲ့နိုင်ငံကိုပြန်มาဖြစ်ပါတယ်။အဲ့ဒီအတွက်လဲကျွန်တော်ရဲ့အသင်းဖော်တွေပံ့ပိုးသူတွေမိသားစုဝင်တွေနဲ့ကျွန်တော်ရဲ့ချစ်သူကိုလည်းကျေးဇူးတင်ပါတယ
်။ညစမီမီတာ800လက်ပစ်ကူပြိုင်ပွဲတွေမှာတော့အီတလီနိုင်ငံကစီမိုနာကော်ဒရဲလာနဲ့ဂျော်နီကအစ်ဘယ်ဂူးစ်တို့အကျိန်းနဲ့ဖြစ်ခဲ့ကြပြီးတော့ကော်ဒရဲလာကဂူးစ်ကို 3.39 စက္ကန့်အသာနဲ့ကတ်ပြီးတော့နိုင်ရပြီးရွှေစိတ်ရသွားပါတယ်။အခုလိုဒီရွှေစိတ်ရခဲ့တဲ့နောက်ပတ်သက်ပြီးတော့ကော်ဒရဲလာပြောတာကတော့
My best race I think I'm really happy about this.
ဟာကျမအတွက်တော့အကောင်းဆုံးပြိုင်နိုင်ခဲ့တဲ့ပွဲလို့ထင်ပါတယ်။အဲ့အတွက်လည်းကျမဝမ်းသာမိပါတယ်။တော်တော်လေးမောပါတယ်ရှင်။ဆောက်ဆာခြင်းမှာတော့ပုံမှန်ပဲကူးခဲ့ပြီးတော့ဒီနောက်ပိုင်းဒုတိယပိုင်းမှာတော့အရှိန်တင်ပြီးတော့အမြန်ကူးခဲ့ပါတယ်။အခုလိုမျိုးနိုင်တဲ့အတွက်တကယ်ကိုပျော်ပါတယ်။
ရှုစထရမ်ဒေးဇူမီမီတာ50လိပ်ပြကူးပြိုင်ပွဲမှာတော့ဆွီဒင်နိုင်ငံကနံပါတ်ကြီးဆာရာရှုစထရမ်ကအနိုင်ရပြီးတော့မီတာ50လိပ်ပြကူးပြိုင်ပွဲမှာ6နှစ်သက်တိုက်ရွှေစိတ်ရသွားခဲ့ပါတယ်။ကပ်ပြင်18ရက်နေ့ကအမျိုးသမီးမီတာ50လက်ပြကူးပြိုင်ပွဲမှာလည်းဆာရာရှုစထရမ်ဟာ 23.69 စက္ကန့်နဲ့ပထမရွှေစိတ်ကိုရခဲ့ပါတယ်။ဒါဟာသူ့အတွက်တော့ကမ္ဘာရေကူးချန်ပီယံရှစ်ပြိုင်ပွဲရဲ့မီတာ50လက်ပြကူးပြိုင်ပွဲမှာ3ချိန်သက်တိုက်ပိုဆွဲတာလည်းဖြစ်ပါတယ်။
Thank you. I'm very, very proud to win this medal. It was a lot of pressure without the
children also being in the sport. ဒီနေ့ဒီဆုကိုရတဲ့အတွက်အရန်ခုန်ရပါတယ်။ကျန်တဲ့ဒုတိယနဲ့တတိယရသွားတဲ့နှစ်ယောက်ကလည်း24စက္ကန့်အောက်ကူးနိုင်တဲ့သူတွေဆိုတော့ဖိအားအရမ်းများပါတယ်။ဒီပွဲကိုအနိုင်ရလိုက်တဲ့အတွက်လာမယ့် Paris Olympic ပြိုင်ပွဲအတွက်ယုံကြည်မှုရသွားခဲ့ပြီးတော့ဘယ်လိုမျိုးဖိအားမျိုးကိုမဆိုရင်ဆိုင်ပြီးတော့အကောင်းဆုံးပြိုင်နိုင်တယ်လို့ထင်ပါတယ်။
ကလန်နိုင်ငံမှာကျင်းပခဲ့တဲ့အခုချိန်ကမ္ဘာရေကူးပြိုင်ပွဲကိုတော့နံပါတ်ကြီးကစားသမားတွေအများအပြားဝင်ပြိုင်ခဲ့တာကိုတွေ့ခဲ့ရပြီးတော့အဲ့ဒီမှာအမေရိကန်ကနံပါတ်ကြီးကေတီလက်ဒက်ကီလည်းပါဝင်ခဲ့ပါတယ်ခင်ဗျာကော်ဒီပြိုင်ပွဲတွေဘက်မှာတော့အမေရိကန်ကကမ္ဘာကျော်ကော်ဖီသမားတိုင်ဂါဝုဒ်စာနေမကောင်းတာကြောင့်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကျင်းပခဲ့တဲ့ The Genesis Invitational ကော်ဒီပြိုင်ပွဲရဲ့ဒုတိယနေ့မှာပြိုင်ပွဲကနေထွက်လိုက်ပါတယ်ဒါ Tiger Woods အတွက်တော့ပြီးခဲ့တဲ့ April ကစပြီးတော့ပထမဆုံးအကြိမ်ပြန်ကစားတဲ့ PGA Tour ကောက်စည်းပြိုင်ပွဲလည်းဖြစ်ပါတယ်။ Tiger Woods ကအဲ့နေ့က6ကြိမ်ကစားပြီးတဲ့အချိန်မှာပါတဲ့ကြိမ်ပဲရခဲ့ပြီးတော့နေမကောင်းတာကြောင့်ပြိုင်ပွဲကိုဆက်မကစားနိုင်တော့ပဲထွက်လိုက်တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်မှာတော့တောင်ကိုရီးယားအချင်းကနီးပြ Jurgen Klinsmann ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ကာတာမှာကျင်းပတဲ့ပြီးခဲ့တဲ့အာဆာဖလာဘောလုံးပွဲမှာတောင်ကိုရီးယားအသင်းဟာဆီမီဖိုင်နယ်မှာဂျော်ဒန်ကိုရှုံးပြီးချန်ပီယံမဖြစ်ခဲ့တာကြောင့်တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကကလင်းစမန်ကိုနီးပြရာထူးကနေထုတ်ပယ်လိုက်တာဖြစ်ပါတယ်
။ကလင်းစမန်ကမ်ဒိုဂွန်ကမ်ဒိုဂရိုဆွေ
တောင်ကိုရီးယားဘောလုံးဖွဲ့ချုပ်ကထချမောင်ဂျူးကတော့ကလင်းစမန်နဲ့ထပ်မှာတောင်ကိုရီးယားအသင်းဟာမျှော်မှန်းထားသလောက်အောင်မြင်မှုမရခဲ့ကြောင်းနဲ့ကလင်းစမန်ဟာလည်းလက်ရွေးစင်အသင်းနီးပြတယောက်အနေနဲ့ဥဆောင်မှုကိုမပြတ်သားနိုင်ခဲ့ဘူးလို့ပြောပါတယ်။သူ့ကိုဝေဖန်တဲ့အချက်တွေထဲမှာ Christmas ဟာအသင်းခြေစမ်းမပြနိုင်တဲ့အချိန်မှတော့အပြုံးမပြပဲရှိနေတာပြီးတော့တောင်ကိုရီးယားမှာတစ်ချိန်လုံးရှိမနေပဲတချို့အချိန်တွေမှာလက်ရှိနေထိုင်နေတဲ့ American နိုင်ငံ LA မြို့ကနေအလုပ်လုပ်ခဲ့တာတွေလည်းပါဝင်ပါတယ် Tangoria Balonte Ha Asha Pala Champion Sugu, Tangwa Nazachan and Chausa Gunity Mana Chain Bu Swegavi, eight now by Mata Jama Boom Swegave, Supalane Winigeta Ha Chausa Line Shidaga Pibare, Dijima Bo Swe Melu, Domemaga Kamangeta Mele, Gulo Sim Fine Ma Shongage Twa, Nibia Clins Mango, Yarugane Tope Lida, Pibare. The Clinton Yama Asato Voto, Dongoriaga, Namaji Zazama, Homian Bogo, Good Lolo Zema, Yai Nibia, Kandama, Pidelu, Dongoria Bolon Pajugaro, Jinja Tabarek, Mia. Not a volunteer in the Kugaro, Jeremy Dingo, Gabafla Jao, Nango Twin Begate, Jeremy Naudanlu, Andres Kramer, Ha, February in a Sayaniga, Quenon Twagevare. Kangua Kose Gabapla Fine Ma now Germany Atenga Argentina go to Gogo machine and nine poema. Now Germany dra nine Gogo Bremaga penalty gunny twin big araba. Andres Bremaha Ingani Nyaga at the Chelsea Yuma Shoti at Naloya Bido Quelan Dogera Pidelu Piovare. Germany Benokan Pide Bremaha Petio Nyati in the past low time to Pibido Frigate can count it to the Pibare. Frigate go Miado up here, Bechine, can lay shibi me, penalty go out, Tulu Chaja, Yachine canam, Yavare. Hangua go the Gavapla, Finema, Argentina, a thing go to get a penalty yo. England, a semi fine, a poema, can a penalty de go, Yachine, to you get a regale, to yet, to judge, Pibare. To our now Germany, net Germany, then to at Hangua, Shisene, go the Pilu Nedima, Atare, now down to deal, pick heavy dog, Hangua, Shisa Ligani, go the lady. ချစ်ဆက်6ဘွယ်ကစားပြီးတော့ရှေကိုတွင်းပေးခဲ့တာပါဘရေမာဟာဘိုင်မြူနစ်နဲ့ရောကိုင်ဇာစလော့တဲ့အသင်းတွေနဲ့ပါဒီဘွန်ဒက်စလီဂါရောရှုံးထွက်ဖလားတွေကိုပါရခဲ့သလိုအင်တာမီလန်အသင်းနဲ့အတူစကူဒက်တိုဖလားအီတလီဆူပါဖလားနဲ့ဥရောပဘောလုံးဖွဲ့ချုပ်ဖလားတွေကိုလည်းရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဖိနိုင်ငံမှာကျင်းပခဲ့တဲ့သဘီယူမာဇွန်ပြိုင်ပွဲကိုပြီးခဲ့တဲ့ February 17th, Mildamiri Bamara, Ethiopia Nanganga, Esmera, Jabruga, Nanai, Nasanamni, Salisakan, Pama Yaga Bido, Kenya Nanganga, Josephine Chapkane, Madeline Masai Duga, Dudia Natadia, Tizi, Nashi, Togeva.
A Kuro didn't change a good Timpiama Psipari. Gazama Yaye Pia Ye Dita Dreamer Dresson Sunuda Dre Shine Chimabe Hamas Dre Pantare Isri Dazakanri Pian Lumia Ye the Botuni Jet the Dear Yashinampo Do Demu Lekanari Yashinavi Picha Isri Gagwe Suya Po Wen Penny Genska Pipuai Nasset Dear Mapiovari Yama Sikausi Ham Pimene Simu Tayame Ubrego at the Dunaraga Tuye Anachego Piatara Pipime Daha Yatarigo Popiro Chinchap Lanai Lo Obiro, Tikai, Lanine, Ludugo, Gagwe, Bo, Nangangangane, Bintane, Yejumuri, Lopo, Danso Chow, Gula, Tamagaye, Yamaning and Saya Lukuye, two gozle, Dom Indruska, Botunima, Jinja, Topian, Tabade. Yama and Ade Sigalsan, Bojum Huji, Miam Laiha, Rashaning and Jutian and Chai Wenji, Andre Rudin Gunet, Drisong B, Nuclear Nibina, Bawin, Sigalsine, Rashata, Chichi, Yinide, Sasan Yine, ပူပေါင်းဆောင်ရွက်မှုခိုင်မာစေရေးဆွေးနွေးခဲ့ကြောင်းစစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာကဗုဒ္ဓဟူးနေ့မှာဖော်ပြထားပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစောမှုကျော်ဖြစ်ပါတယ်။ညပိုင်း9:00ကနေ09:30အထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ19.25MHz ပါတယ်ရှင်။ VOA ကိုအပိနာစင်တဲ့အတွက် VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။